Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေညချမ်းမှာတော်ရရှိပါရှင်။ Washington မြို့တော် View American တန်ခါနေခရစ်နှစ်2019 November လ12ရက်အင်္ဂါညပိုင်းစီစဉ်နေကတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line length meter 190 line length meter 1925 32တို့ကနေပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီမှာအေးတနာကြောပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာမှာအစ္စရေးတပ်ဖွဲ့တွေရဲ့ဒီကနေ့ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်အစ္စလမ်ဂျီရဲ့စစ်သွေးကြွအဖွဲ့ထိတန်းကောင်းဆောင်ကြောင့်တည်ဆုံသွားပါတယ်။တာလီဘန်တွေဖမ်းခံထားရတဲ့အနောက်နိုင်ငံသား၂ယောက်နဲ့အကျဉ်းသားချင်းအလဲလဲလုပ်ဖို့အစ်မင်းတာလီဘန်အကျဉ်းသား၃ယောက်ကိုပြန်လွတ်ပေးမယ်ကြောင်းအာဖဂန်သမ္မတကဒီနေ့ပဲကြေညာပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ကျေးဇူးပါကိုအောင်လင်းဦး။သတင်းတွေနောက်ပိုင်းမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရှင်။ဒါကစီပြိပခါအတွင်းမှာအပြန်အလှန်ဖမ်းဆီးမိထားသူတွေကိုအလဲအလှယ်လုပ်ဖို့အတွက်အေးရခိုင်လက်နက်ကင်ဖွဲ့ကကန့်လန့်တာကိုစစ်တပ်ကဘလို့တုံ့ပြန်ပါသလဲ
စစ်တုံ့ပြန်ဆိုတဲ့ဟာဒီသူကအိဗယ်တတ်မှတ်ချက်ရှိပြီးသားပါ20ခရစ်ရှန်တိုင်းတိုက်ခိုက်ရင်းကနေမှာလက်နက်ဆွဲကန်တိုက်ခိုက်ရင်းမှာဖမ်းဆီးရမှုတွေ
ဒီတဲ့ပြင်အေးဒေတာတိုက်ခိုက်မှုအခြေအနေရောဘလို့ရှိပါလဲပြေဆုံးတင်ဆက်သွားမှာပါပြီးတော့အာဂရိလိုက်စားမှုတိုက်ဖြစ်ရေးအစိုးရရဲ့ဆောင်ရွက်ချက်ဘလို့အနေထားမှာရှိလဲဆိုတဲ့သတင်းနဲ့ထိုင်းနိုင်ငံအတွင်းမှာမူရီစေဝါတွေနဲ့မြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါမယ်ရှင်။အခုတော့အရင်ကမ္ဘာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေတို့အရင်ပြောပြပေးပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသမှာရှရှာဘာဘာအစ္စရေးတပ်ဖွဲ့တွေကဒီကနေ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ရမှာအစ္စလာမစ်ဂျီဟတ်စစ်သွေးကြွအဖွဲ့ထိတန်းခေါင်းဆောင်တယောက်တည်ဆုံသွားပါတယ်။တည်ဆုံသွားသူဘာအဘူအယ်အတာဟာအချက်ဖက်တိုက်ခိုက်မှုတွေနဲ့မကြတဲ့ရင်လိုက်တုန်းကအစ္စရေးနိုင်ငံကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေမှာတာဝန်ရှိသူတူဦးဖြစ်တယ်လို့မကြခင်တိုက်ခိုက်မှုတွေထပ်လုပ်ဖို့ပြင်ဆင်နေသူတူဦးလည်းဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစ္စလာမ်ဂျီဟတ်အဖွဲ့ကတော့တိုက်ခိုက်မှုတွင်အဘူအယ်အတာဖြင့်ဇနီးဖြစ်သူပါတည်ဆုံးခဲ့ပြီးကလေးတွေဒဏ်ရာရခဲ့တဲ့အကြောင်းပြောဆိုထားပါတယ်။အစ္စလာမစ်ဂျီဟတ်အဖွဲ့နဲ့ဟာမတ်စစ်သွေးကြွအဖွဲ့တွေကတော့တိုက်ခိုက်မှုကိုလက်တုံ့ပြန်မယ်အကြောင်းပြောဆိုခဲ့ကြတာပါ။အန်ဒီယန်များလာတဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်လုပ်ခဲ့တဲ့အစ္စရေးအနေနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲဟာမတ်အဖွဲ့ကသတိပေးပြောဆိုလိုက်ပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေကတော့အစ္စရေးရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ရော့ကက်တွေနဲ့အစ္စရေးဘက်ကိုပစ်ခတ်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲအစ္စလာမစ်ဂျီဟတ်စစ်သွေးကြွအဖွဲ့တပ်မှုနောက်တူနေထိုင်ရာဆီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနေအိမ်တစ်ခုကိုလည်းအစ္စရေးကတိုက်ခတ်ခဲ့တဲ့အကြောင်းဆီးရီးယားစစ်အုပ်ဘက်သတင်းတွေမှာဖော်ပြခဲ့ကြပါတယ်။
အီရန်နိုင်ငံကယူရေနီယံတန့်စင်မှုတွေပြန်လည်စတင်နေတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းအီရန်ရဲ့နျူကလ িয়ার သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်၊ဂျာမနီ၊ဗြိတိန်နဲ့ EU ရောဘာသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။2015သဘောတူညီချက်ပါကတိကဝတ်တွေကိုအီရန်ဘက်ကချိုးဖောက်မှုတွေထပ်ထိုးလုပ်နေတဲ့အပေါ်မှာစိုးရိမ်နေကြတာပါ။အီရန်ဘက်ကနျူကလ িয়ার စီစဉ်တွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေကအီရန်ပေါ်မှာချမှတ်ထားတဲ့တံခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015စာချုပ်ကိုစန့်ကျင်တဲ့လှုပ်ရအားလုံးရပ်တန့်ဖို့အီရန်ကိုတိုက်တွန်းတဲ့အကြောင်းဒီအနောက်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ယူရေနီယံတန့်စင်မှုတွေမလုပ်ဖို့တားမြစ်ထားတဲ့ဖော်ဒိုနျူကလ িয়ার စက်ရုံမှာအီရန်ကယူရေနီယံတန့်စင်မှုတွေပြန်ပြီးတော့စတင်လုပ်နေတာပါ2015သဘောတူညီချက်မှာကန့်သက်ထားတဲ့ယူရေနီယံတန့်စင်မှုပမာဏထက်ကျော်လွန်လှုပ်ဆောင်နေတာဖြစ်ပြီးတော့နောက်ထပ်အစစ်မြေဗဟိုခွာဆက်တွေသုံးပြီးယူရေနီယံတန့်စင်မှုတွေကိုတိုးလှုပ်သွားမယ်အကြောင်းလဲအီရန်ကကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ကပ်ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနိုင်အောင်စာချုပ်ပါတခြားနိုင်ငံကြီးတွေကအကူအညီမပေးနိုင်ဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့လှုပ်ရက်တွေကိုပြန်ပြောင်းလှုပ်ဆောင်စရာမရှိဘူးလို့အီရန်သမ္မတဟန်ဆန်ရူဟာနီကပြောဆိုထားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ထားတဲ့ဒီ2015သဘောတူညီချက်မှာအခုပူးတဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့ပြင်သစ်ဂျာမနီ၊ဗြိတိန်နဲ့ဥရောပသမဂ္ဂတို့အပြင်တရုတ်၊ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်ထဲမှာပဲဒီသဘောတူစာချုပ်ကနေပြန်လည်နှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်အရေးယူတက်ခတ်မှုတွေကိုလည်းပြန်လည်စတင်ချမှတ်ခဲ့တာပါရှင်။
တာလီဘန်တွေရဲ့အချင်းတကြားဖက်စီရခံထားရတဲ့အနောက်နိုင်ငံသားနှုန်းနဲ့အချင်းသားချင်းအလဲအလှယ်လုပ်ဖို့အစ်မင်းတာလီဘန်အချင်းသားတွေကိုအာဖဂန်ဆွေကပြန်လွတ်ပေးမှာဖြစ်ကြောင်းသမရအစ်ရက်ကာနီကဒီကနေ့ပဲကြေညာလိုက်ပါတယ်။တာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရည်ရွယ်ပြီးအချင်းသားလဲလှယ်မှာဖြစ်တဲ့အကြောင်းလဲရုံမြင့်တန်ကြားကနေနိုင်ငံကိုပြောကြားတဲ့မင်းကမှသမရကာနီကပြောဆိုလိုက်တာပါ။အာဖဂန်လူလူအကျိုးကိုရှေ့ရှုပြီးချမှတ်ခဲ့ရတဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်နေလဲပြောဆိုခဲ့ပါတယ်။ပြန်လွတ်ပေးမဲ့တာလီဘန်အချင်းသား၃ယောက်ထဲမှာတော့ တာလီဘန်အနေနဲ့ဆက်နွယ်တဲ့ဟာကာနီချမ်ပယ်ဖွဲ့ခေါင်းဆောင်ရဲ့ညီဖြစ်သူ NS ဟာကာနီလည်းပါဝင်မှာပါသူကတော့တာလီဘန်တပ်မတော်ဖြစ်တဲ့ဟာဂျီမလီခန်နဲ့ဟာဖစ်ရရှစ်တို့နဲ့အတူ2014ခုနှစ်ကတည်းကအာဖဂန်အစိုးရကဖမ်းဆီးထားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အอสတြေးလျနိုင်ငံသားတီမိုသီဝီကစ်တို့ကိုတော့သူတို့နှုတ်ပါမောက်ကတွေဖြစ်စာတင်ကြားပို့ချနေကြတဲ့ကပူးမျိုးတော်ကအမေရိကန်တက္ကသိုလ်ကျောင်းဝင်အဖြစ်မှ2016ဩဂုတ်လကတာလီဘန်တွေကဖမ်းဆီးထားတာပါအမေရိကန်ပြည်သူစုမှာ2001ခုနှစ်စက်တင်ဘာ17ရက်နေ့တုန်းကအချမ်းဖက်တက္ကသိုလ်ကိုကြိုးကန်စီစဉ်ခဲ့တဲ့အဲခိုင်ရာအချမ်းဖက်အဖွဲ့ခေါင်းဆောင်အော့စမာပင်လာဒင်ကိုလက်ခံထားခဲ့တဲ့တာလီဘန်စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေက2001ခုနှစ်မှာချေမှုန်းခဲ့ပြီးတဲ့နောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်ခဲ့ကြတဲ့သဘောထားတင်းမာသူအစိုးရတွေကတော့နိုင်ငံတွင်းပုံကန်တောင်းကျမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ကြတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူရေးစုံစမ်းစစ်ဆေးမှုတွေအတွက်ပထမဆုံးအကြိမ်အများပြည်သူရှေ့မေးမြန်းစစ်ဆေးကြားနာဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင်တွေပြင်ဆင်နေကြပါတယ်။မနေ့ပြန်ပုတ်ထူးနေ့ကြားနာပွဲမှာမေးမြန်းခံကြမဲ့သူတွေထဲမှာတော့ယူကရိန်းဆိုင်ရာတန်ယုံယာယီတာဝန်ခံဝီလျံတေလာနဲ့ဥရောပသမဂ္ဂနဲ့ယူရေးရှားဘျူရိုတူလက်ထောက်နိုင်ငံသားရေးဝန်ကြီးဂျော့ချ်ကန်တုပါပါတယ်။ပြည်ထောင်စုသတင်းပတ်တွေတုန်းကအောက်လွှတ်တော်တကပိတ်ကြားနာပွဲတွေမှာထွက်ဆိုခဲ့ကြတဲ့တန်တမန်ရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ရှိအရာရှိတွေနောက်အရာရှိဟောင်းတွေထဲမှာလည်းသူတို့နှစ်ဦးပါဝင်ခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသဘာဝတက်ငွေကုမ္ပဏီတစ်ခုမှလှုပ်လှုပ်ခဲ့တဲ့မစ္စတာဘိုင်ဒန်ရဲ့သားဟွန်တာဘိုင်ဒန်တို့နဲ့ပတ်သက်ပြီးတော့မကောင်းသတင်းတွေရဖို့သမ္မတထရမ့်နဲ့သူ့လူတွေကယူကရိန်းဆိုရကိုဖိအားပေးခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အောက်လွှတ်တော်တကပိတ်ကြားနာပွဲတွေမှာထွက်ဆိုခဲ့ကြတဲ့ထွက်ဆိုချက်တွေကိုတော့အောက်လွှတ်တော်ရေးရာကော်မတီတွေကစာသားနဲ့ထုတ်ပြန်ထားပါတယ်ပြည်ကြတဲ့2016သမ္မတရွေးကောက်ပွဲမှာအမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချပြောနေတယ်လို့ရုရှားနိုင်ငံကကြားဝင်ဆွတ်ဖက်ခဲ့တာမဟုတ်ဘဲယူကရိန်းနိုင်ငံကလုတ်ခဲ့တာလို့သမ္မတထရမ့်ကတော့ဆွဆွဲပြောနေတာပါလက်ရှိအလုပ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေဟာလည်းသူ့အပေါ်အပြစ်မရှိအပြစ်ရှာမဲနေတဲ့တစ်ဖက်သက်လုပ်ရဖြစ်တဲ့ဆိုပြီးသမ္မတကတနင်္လာနေ့တော့ကထပ်မံဝေဖန်လိုက်ပြီးတော့သူနဲ့ယူကရိန်းသမ္မတတို့ဖုန်းဆက်သွယ်စကားပြောခဲ့တာကိုလည်းစာသားနဲ့ထုတ်ပြန်ပေးမယ်ဆိုပြီးအရေးအမှုပြောဆိုခဲ့ပါတယ်ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်
ဗျာ။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟောင်ကောင်မှာလူသွားလူလာများတဲ့အချိန်မှာပဲဒီကနေ့ဆန္ဒပြသူတွေလမ်းနေရထားတွေကိုပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတဲ့အတွက်ဝရုံးသုံးကားခြေရင်းနဲ့ဂျုံခဲ့ရပါတယ်ဟောင်ကောင်ချုပ်ရီမှုကယ်လမ်းကတော့ဆန္ဒပြသူတွေရဲ့လူရဟာတကူကောင်းဆန်လွန်းနေဆိုပြီးပြစ်တင်ပြောဆိုလိုက်တာပါငါလာကြဆန္ဒပြပွဲတွေဂျုံနေရတဲ့ဟောင်ကောင်မှာဒီကနေ့ဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေဟာကောလိပ်ကျောင်းဝင်းနေတဲ့အထိပြန့်နှံ့ခဲ့ပါတယ်ဟောင်ကောင်တက်သူနဲ့ဟောင်ကောင်တရုတ်တက်သူကျောင်းဝင်းနေတဲ့ကလမ်းနေပေါ်မှာအတားစီတွေချပြီးဆန္ဒပြခဲ့ကြသူတွေကိုတော့လုံလင်းရဲတွေကမျက်ရည်ယိုပုံးနဲ့သုံးရှင်းလင်းမှုကြိုးစားခဲ့ကြတာပါဒီမိုကရေစီရရှိရေးရဲတပ်ဖွဲ့ကရရဲ့ဆက်ဆက်နေနည်းမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့စရရီပါဝင်တောင်းဆိုချက်၅ချက်ကိုအပြည့်အဝပေးဖို့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟောင်ကောင်ကစီးပွားရေးချက်ချနေရာတွေမှာလျှက်တစ်ပြက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်တဲ့20နှစ်ရွယ်ဆန္ဒပြသူတယောက်ကိုရဲတပ်ဖွဲ့ကမနေ့တုန်းကပြစ်ခတ်ခဲ့ရကထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဟောင်ကောင်မှာတင်းမာမှုတွေလည်းကြီးထွားလာနေတာပါတနက်တိမင်ခဲ့တဲ့ဆန္ဒပြသူရဲ့ဒဏ်ရာပြင်းထန်တဲ့အကြောင်းလဲစေယုံတာဝန်ရှိသူတွေကပြောပါတယ်ကိုဓာတ်စီလောင်းမီရှိုခဲ့သူနောက်တူကလည်းဒဏ်ရာပြင်းထန်ကြောင်းပြောဆိုထားတာပါဟောင်ကောင်ချင်းအုပ်ချုပ်ရေးမှူးလမ်ကတော့ပြင်းထန်တဲ့ဆန္ဒပြကန့်ကွက်မှုတွေကိုပြင်းထန်ရှုတ်ချလိုက်ပြီးဆန္ဒပြသူတွေရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရကလက်ရောပေးဖို့မျှော်လင့်နေတာမဖြစ်နိုင်တာကိုမျှော်လင့်နေတဲ့လုပ်ရည်ဖြစ်နေလဲပြောဆိုထားပါတယ်
တူရကီနိုင်ငံမှာဖမ်းဆီးထားတဲ့ IS အကြမ်းဖက်အဖွဲ့တွေဘက်ကနေတိုက်ခိုက်ပေးခဲ့သူအမေရိကန်နဲ့ဂျိမန်နိုင်ငံသားနှစ်ယောက်ကိုတူရကီအစိုးရကတခြားနိုင်ငံတစ်ခုကိုရွှေ့ပြောင်းလိုက်ပါတယ်။တူရကီနိုင်ငံအတွင်းကနိုင်ငံခြားသားဘာသာရေးအစိုးရတိုက်ခိုက်ရေးသမားတွေကိုနေရပြန်ပို့ဖို့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အခုလိုလှုပ်ဆောင်တာပါ။တနင်္လာနေ့ကပြည်နယ်လိုက်တဲ့ဒီလူနှစ်ဦးရဲ့နာမည်တွေကိုတော့တူရကီပြည်ထောင်စုဝန်ကြီးဌာနကထုတ်မပြောပါဘူး။ဒါပေမဲ့အလားတူဂျာမနီနိုင်ငံသားတို့ကိုလည်းဒီကနေ့နှောင်းပိုင်းရွှေ့ပြောင်းဖို့ရှိတဲ့အကြောင်းပြောပါရယ်။နောက်ဒီ IS အကြမ်းဖက်တိုက်ခိုက်ရေးသမားတွေဖြစ်တဲ့ဂျာမနီနိုင်ငံသား5ဦး၊ပြည်သက်နိုင်ငံသား1ဦးနဲ့အိုင်ယာလန်လူမျိုး2ဦးကိုလည်းတူရကီနိုင်ငံကျဲကနေပြည်နယ်မဲ့အကြောင်းပြည်ထောင်စုပြောခွင့်ရကပြောဆိုပါရယ်။ တူရကီနိုင်ငံဟာ IS တိုက်ခိုက်ရေးသမားတွေတဲခိုနေထိုင်ဖို့နေရာမဟုတ်တဲ့အကြောင်းတူရကီပြည်ထောင်စုဌာနကပြောဆိုခဲ့ပြီးတော့သတင်းပတ်တွေအကြားမှာအခုလိုဒီတိုင်းပြည်တွေကနေနှင်ထုတ်တာတွေကိုစတင်လှုပ်ဆောင်လာခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာဘာသာရေးစစ်ပွဲဆင်နွှဲနေကြတဲ့ IS အစွန်းရောက်အဖွဲ့တွေမှာပူးပေါင်းပါဝင်နေကြတဲ့ဒီလိုနိုင်ငံသားတိုက်ခိုက်ရေးသမားတွေကိုသူတို့ရဲ့မိခင်နိုင်ငံတွေကပြန်လက်ခံဖို့ညှင်းဆန်နေတဲ့အပေါ်မှာလည်းဒီအနောက်နိုင်ငံတွေကိုတူရကီကပြစ်တင်ပါတယ်။ဘယ်နိုင်ငံကတိုက်ခိုက်ရေးသမားတွေကိုဘယ်နိုင်ငံတွေကိုပို့သွားမှာလဲဆိုတာကိုတော့တူရကီအစိုးရကအတိအကျမပြောပါဘူး။တူရကီသတင်းတချို့မှာတော့ဒီမနေ့တုန်းကအမေရိကန်နိုင်ငံသားကိုဂရိနိုင်ငံကိုပို့လိုက်တာဖြစ်ပြီးတော့ဂရိအာဏာပိုင်တွေကလည်းသူ့ကိုလက်ခံဖို့ညှင်းဆန်ခဲ့တယ်ဆိုပြီးရေးသားထားပါတယ်ရှင်။
အမေရိကန်ရုရှားတို့နဲ့သဘောတူညီချက်တွေရရှိထားပေမဲ့ဆီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့တွေဟာတူရကီနိုင်ငံနဲ့နယ်စပ်ဒေသကနေဆုတ်ခွာပေးဖို့ပြက်ကွက်နေတဲ့အကြောင်းတူရကီသမ္မတကဒီနေ့ပဲပြောဆိုလိုက်ပါတယ်။ဒီကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံတဲ့အခါပြောမယ်လို့လည်းတူရကီသမ္မတရီချစ်တာရိုဝါကပြောဆိုလိုက်တာပါ။အမေရိကန်ကအားပေးနေတဲ့ဆီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေဦးဆောင်တဲ့တပ်ဖွဲ့တွေရဲ့တမ်းမှုဖြစ်သူမတ်စလိုလမ်အပ်တီကျူးလွန်ခဲ့တဲ့အချမ်းဖက်တိုက်ခိုက်မှုတွေဖြစ်ဆွဆွဲထားတဲ့အထောက်အထားတွေကိုအမေရိကန်သမ္မတထံပေးရသွားမှာဖြစ်တဲ့အကြောင်းလဲဒီကနေ့ဝါရှင်တန်ကမထွက်ခွာကြမှာပဲပြောဆိုသွားပါတယ်အမေရိကန်ကကတ်တမှုကိုဖမ်းဆီးပေးဖို့လဲတူရကီဘက်ကလိုလားနေပါတယ်တူရကီနိုင်ငံရဲ့စီးရီးယားနိုင်ငံတွင်ထိုးစစ်တွေကိုရပ်ဆိုင်းဖို့အမေရိကန်ရုရှားနိုင်ငံနေနဲ့ပြီးခဲ့တဲ့လတဲ့သဘောတူညီချက်ရယူခဲ့ရမှာတော့စီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေတူရကီနဲ့နယ်စပ်ကနေဆုတ်ခွာပေးဖို့လဲထည့်သွင်းသဘောတူထားတာပါဒါပေမဲ့တူရကီသမ္မတကတော့ကတ်တပ်ဖွဲ့တွေကိုရည်ညွှန်းပြီးဆီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်အဖွဲ့အစည်းတွေကိုအခုချိန်ထိအမေရိကန်ရောရုရှားကပါရှင်းလင်းမပေးနိုင်သေးဘူးဆိုပြီးတော့လည်းပြောဆိုထားပါတယ်
။အမေရိကန်သမ္မတဟောင်းဂျီမီကာတာဟာတိတ်ပကြခင်တုန်းကချော်လဲပြီးအုံနောက်သွေးယူရာကနေအုံနောက်ထဲသွေးပြီအားယော့လာအောင်ခွဲစိတ်ကူတာမှုခံယူဖို့အတွက်တနင်္လာနေ့ညနေပိုင်းတုန်းကစေယုံတင်လာရတဲ့အကြောင်းသူ့ရဲ့ပြောခွင့်ရကပြောပါတယ်။ဒီကနေ့အင်္ဂါနေ့မနက်ပိုင်းအီမိုရီတက်ကတူဆေးရုံမှာကုသမှုအစဉ်စဉ်ခံယူမှာဖြစ်တဲ့အကြောင်းလဲပြောခွင့်ရဒီယာနာကွန်ဂျီလီယိုကပြောပါရယ်သမရဟောင်းကာတာဟာဒီနေ့အတွင်းမှာပဲ၃ချိန်ထက်မနည်းချော်လဲခဲ့တာပါပြီးခဲ့တဲ့ຫນွေဥပောက်ပထမဆုံးချိန်ချော်လဲခဲ့တော့ကတင်ပါယူအစားထိုးခွဲစိတ်ကုသခံခဲ့ရပါတယ်အဲ့ဒီနောက်အောက်တိုဘာလ6ရက်နေ့ကချော်လဲတာမှာတော့14ချက်ချုပ်လိုက်ရပြီးအဲ့လိုဖြစ်ရဲ့အပြီးမှာကိုပဲသူဟာတန်နစီပြည်နယ်နက်ရှ်ဘေးမြို့ကိုသွားခဲ့ပြီးတော့သဘာဝဘေးကြောင့်ဒုက္ခရောက်ရသူတွေအတွက်နေအိမ်တွေပြန်လည်ကူညီတည်ဆောက်ပေးတဲ့ Habitat for Humanity ပရိဒအဖွဲ့ရဲ့လုပ်ငန်းတွေကိုသွားရောက်လုပ်ကိုင်ခဲ့ပါသေးတယ်။အောက်တိုဘာလ22ရက်နေ့တုန်းကလည်းတင်ပစုံရိုးအပ်သွားတဲ့အတွက်စေယုံခနာတက်ခဲ့ရပါသေးတယ်။သမရဟောင်းကာတာဟာ2015ခုနှစ်မှာကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတော့ပြန်လည်ကောင်းမွန်လာခဲ့တဲ့သူပါ။သမရတာဝန်တွေကနေအနားယူပြီးတဲ့နောက်ဆယ်စုနှစ်လေးစုနီးပါးကြာလာတဲ့အထိအသက်65နှစ်ရှိပြီဖြစ်တဲ့သမရဟောင်းကာတာဟာကျန်းမာရေးအရာသိပ်မကောင်းတဲ့ဂျာဂါကိုပဲဒီသူ့ရဲ့မွေးရက်စာတီဂျော်ဂျီယာပြည်နယ်အနောက်တောင်ပိုင်း Plains မြို့လေးကမရနာတာဘက်ပတစ်ဖခင်ကျောင်းတင်းငွေစာကျန်းစာတင်တဲ့မှာဒီတလကို2ချိန်စာတင်ကြားပေးနေတာပါ။သမရဟောင်းကာတာဟာအမေရိကန်ပြည်တော်စုရဲ့အသက်ရှည်ဆုံးသမရလည်းဖြစ်ပါရဲ့ရှင်။
Direct from Washington, the voice of America, VOA. ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လုံးနဲ့မက်ခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။ VOA American တဲ့ရဲ့ Radio ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီပဲ VOA မြန်မာ Facebook စာမျက်နှာမှာလည်းနှာစင်နိုင်ပါတယ်။ VOA Facebook စာမျက်နှာ VOA Burmese News မှာဖြစ်ပါတယ်ရှင်။အခုသတင်းပေးပို့ချက်တွေကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကဖမ်းဆီးထားတဲ့အစစ်ဘက်လုံခြုံရေးဆိုင်ရာတုံ့ပန်းတွေလွှတ်ပေးဖို့အတွက်စစ်တုံ့ပန်းချင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေအဖွဲ့ကကြေညာလိုက်ပါတယ်။အေအေနဲ့ဆက်ဆက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ဘက်ကဖမ်းထားတဲ့အရဲသားတွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဘက်ကလည်းဖမ်းထားတဲ့ရဲနဲ့စစ်ဘက်တုံ့ပန်းတွေကိုပြန်ပြီးလွှတ်ပေးမယ်လို့အေအေပြောခွင့်ရသူကပြောသွားတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်သတင်းပေးပို့ထားပါတယ်
။အေအေဖွဲ့နဲ့ဆက်ဆက်ပတ်သက်နေတယ်လို့ဆွဆွေးရှင်းနဲ့ဖမ်းဆီးထားတယ်အရသားတွေကိုပြန်လို့ပြိမှတ်တာရခိုင်လက်နက်ကန်အဖွဲ့ကထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတုံ့ပန်းစစ်ခွန်အုပ်ကိုပြန်လည်လွှတ်ပေးမယ်ဆိုပြီးအဖွဲ့ကထုတ်ပြန်တာပါသူတို့ဖန်ဆီးထားသူစီရင်ကိုထုတ်ပြန်ရမှာတော့တပ်မတော်က9ဦးနေချာဆောင်တပ်က4ဦးရစ်တပ်ဖွဲ့က2ဦးနဲ့အချင်းဦးစီးဌာနက2ဦးတို့ပါဝင်ပါတယ်အဲစီရင်ရတပ်မတော်ဖက်ကဆိုရင်ဘုံကြီးအစင်းရှိသူ2ဦးနဲ့ရေဘက်ကဒွေရင်မုံစင်းရှိသူ2ဦးပါဝင်တာတွေ့ရပါတယ်ဂျောင်းဝင်စစ်ဆက်မဲ့သူရှိရင်သူတို့အနေနဲ့သူပန်းလေးလေးရဲ့အစီအစဉ်လောက်တော့လို့ရဲလို့အဲအဲပြောခွင့်ရခိုင်ဒုက္ခကဘူရော်ရေကိုပြောပါတယ
်ဟိုသူတို့ဘက်ကမလောက်ပြရင်တော့ကျွန်တော်တို့ဘက်ကလည်းမလောက်ပြဘူးဆိုတာဒါပဲရှိတာသူတို့ကလောင်းနေသားတွေပြောတော့အဲ့ဒီလောင်းနေသားတွေပုံမှာသူတို့ဘက်ကနေပြီးတော့ဘလောက်ထိတာနာမှုရှိကြလဲနော်ဒီကိုရေးသေးစိတ်ဘလောက်ပြတတ်တယ်လဲဆိုတဲ့ဥစ္စာကိုကိုထောက်ပြနေတာလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းနေတာ
အခုဖန်ဆီးထားတဲ့လုံခြုံရေးတာဝန်ရှိသူအများစုဟာ တိုက်ပွဲတွင်းမှာဖန်ခံရတာမဟုတ်ပဲလန်ကီသွားရင်ဖန်ခံရသူတွေဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်တွင်းမှာအေအဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားတာတွေများပြားလာသလိုဒေသခံရသားတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမေးမြန်းတာတွေဖမ်းဆီးတာတွေလည်းများပြားလာပါတယ်တစ်ဖက်မှာအေအဖက်ကလည်းလန်ကီသွားလာသူတွေကိုတားဆီးစစ်ဆေးပြီးစစ်ဖက်လုံခြုံရေးနဲ့ပတ်သက်နေသူတွေကိုဖမ်းဆီးတာတွေလှုပ်လာပါတယ်ပြည်ထောင်နိုဝင်ဘာလ3ရက်နေ့ကလည်းရှင်းပြည်နယ်မြို့သားလက်တော်မှာဥဝေတိန်ကိုအေအဖွဲ့ကဖမ်းဆီးစစ်ဆေးနေတာဖြစ်ပြီးဒီနေ့အထိပြန်မလွတ်သေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတေဆုံးသူ90ကျော်ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ
်ကိုတနိုင်တရင်ပြပူတာဖြစ်ပါတယ်ဒီလိုမျိုးအေအေဘက်ကနေပြီးတော့စစ်တုံးမှန်လဲလှယ်မယ်ဆိုတဲ့ကန့်လန့်ချက်ကိုတော့မြန်မာစစ်တပ်ဘက်ကပယ်ချတာပါအကြမ်းဖက်အဖွဲ့အစည်းတွေနဲ့စစ်ဆင်ညှိနှိုင်းမှာမဟုတ်သလိုဖမ်းခံရတဲ့သူတွေကိုတော့ရအောင်ရှောက်ဖွေပြီးတော့ကယ်တင်သွားမယ်လို့စစ်တပ်ကပြောပါရင်မြန်မာစစ်တပ်ဘက်ကဖမ်းထားသူတွေကိုကလည်းအပြစ်ရှိတယ်ဆိုတာခိုင်လုံရင်တော့တည်ဆဲဥပဒေအရပဲတရားရေးပိုင်းကအရေးယူသွားမှာဖြစ်တယ်လို့တမ်းမတော်သတင်းမှန်ထုတ်ပြန်ရေးကော်မတီကဘုံဘူးချုပ်ဇော်မင်းထွန်းက VOE ကိုအခုလိုပြောပါရစ်စစ်
တုံးမှန်ကိုလည်းဟာပြီးသူကအိပ်ပဲတမကျရှိပြီးသားပါ။တစ်ခက်ဖြစ်ရှင်တိုင်းတိုက်ခိုက်ရင်းကနေဒီမှာလက်နဲ့ဆွဲကန်တိုက်ခိုက်ရင်းမှာဖန်ကြီးရမှုတည်းလို့ဒီပြည်ကျန်တို့စစ်ပွဲအတွင်းမှာလက်နဲ့ချတဲ့လူတွေဒါတွေကိုဂုံမစစ်တုံးမှန်လို့ခေါ်ခြင်းဖြစ်ပါလား။ဒီရှင်နေဒီတော့ပါသွားတဲ့လူတွေကဖြစ်ရှင်တိုင်းတိုက်ခိုက်နေတဲ့လူတွေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖြစ်တဲ့ကိစ္စလည်းမဟုတ်ပါဘူး။အေးဒီနေ့သူကတော့သူရဘောစံသွားနေတယ်ကျွန်တော်တို့သူရဘောကြောင့်လည်းကလေးသားတို့ကလက်နဲ့မပါတဲ့လူတွေကာမန်ခီးသွားနေတဲ့လူတွေဖန်စီခေါ်ဆောင်သွားနေမှဖြစ်တယ်။နောက်မယ့်ချက်ကတော့မြို့ရီနိုင်ငံတကာတပ်မတော်မှအကြမ်းဖက်အဖွဲ့အစည်းတွေနဲ့ကျွန်တော်စီးကညီနိုင်ရေးလုပ်တာမရှိဘူး။လုပ်ရတဲ့အကြောင်းမရှိဘူး။ဒါကြေတော့နိုင်ငံတကာတပ်မတော်ချင်းချင်းဆက်ရှင်တိုင်းတိုက်ခိုက်လို့မလို့အုံပန်းတွေလဲလဲတယ်။ပြီးရင်နိုင်ငံတကာတပ်မတော်ချင်းချင်းခုနပြောတဲ့တပွဲအတွင်းသာဆက်ရှင်တိုင်းတိုက်ခိုက်ရင်ဖန်စီရမိတယ်လို့လည်းလဲလဲဆိုတဲ့ဟာပဲရှိတယ်။ဒီဘက်ကဖန်စီပြားတဲ့လူတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကျွန်တော်တို့စစ်ဆေးတာရှိတယ်၊ထိန်းသိမ်းတာရှိတယ်။ကျွန်တော်တို့အနေနဲ့စစ်ဆေးထိန်းသိမ်းပြီးရင်ကျွန်တော်တို့တရားစွဲဆိုမှုတွေလုပ်ရတယ်။ဒီဝဲဥပဒေများအရာပဲကျွန်တော်တို့အပြစ်ပေးခြင်းလုပ်ပါတယ်။တမတော်ကနေပြောကြအပြစ်ပေးအရေးယူလို့မရပါဘူး။ကျွန်တော်တို့အနေနဲ့ကတော့ဖန်စီထိန်းသိမ်းခံသူများနဲ့ပတ်သက်လို့သတင်းစာလိုက်လံဆောင်ကြံခြင်းတော့ကဲဒီနေအောင်ဆောင်ရွက်ချင်လို့ဆိုတော့ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
တမရသတင်းမှန်ထုတ်ပြန်ရေးကော်မတီကဗိုလ်မှူးချုပ်ဇော်မင်းထွန်း VOE ကိုပြောသွားတာဖြစ်ပါတယ်။ဒီရခိုင်ဒေသတွေကနောက်ထပ်သတင်းတစ်ပုဒ်မှာတော့မြို့မတမရနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့သားမှစီရေးတင်းမမှုတွေရှိနေတဲ့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်နာမှာတော့တမရစစ်ကြောင်းရမှုမိုင်းခွဲတိုက်ခိုက်ခံရပေမဲ့လေထိခိုက်မှုကြီးကြီးမားမားမရှိဘူးလို့ဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်။အေဘက်ကတော့သူတို့တပ်ဖွဲ့နဲ့ဗမာစစ်တပ်ကြားဒီမနေ့တိုက်ပွဲဖြစ်ခဲ့ပြီးတော့ရွာသား16ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်ဒီကြောင်းပြည်စုံကတော့ VOA သတင်းတော့စုစုမင်းမြန်ပြီးတော့သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အထွတ်မှာတပ်မတော်စစ်ကြောင်းကိုဒီကနေ့မနေ့မှာ AA အဖွဲ့ကရမှုမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမှုကြီးဝင်းစော်ဦးကပြောပါတယ်
ဒီတော့အဲ6မိုင်ကျော်သားမှာဘုံမိုင်းကလုံးခွဲခံရတယ်ခွဲခံတဲ့အတွက်ကြောင့်မလို့အမဲဘောဘအဆမှန်တာတော်တော်ပဲရှိပါကျန်သားတော့ဘာမှဖြစ်ပါဘာမှတိုက်ပွဲလည်းမဖြစ်ဘူးရွာသားလည်းတက်မလို့ခေါ်တာမရှိဘူ
းဒီကနေ့မနက်အခြေအနေနဲ့ပတ်သက်ပြီးတိုက်ပွဲဖြစ်သွားတာမရှိသလိုရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးလည်းမရှိဘူးလို့တက်မတော်ဘက်ကပြောဆိုမှုအပေါ်အေးအေးပြန်ချားရေးတာဝန်ခံခိုင်တုခကအခုလိုတုံ့ပြန်ထားပါတယ
်ဒီနေ့မနက်မှာ 9:40 ပါပေါ့နော်တာငူမောကုန်ကန်းကြီးရွာနဲ့ဒါဒီရွာကျမ်းမှာတိုက်ပွဲတစ်ခုဖြစ်တာရှိတယ်ဆိုတော့ဒီဗမာစစ်တပ်ရဲ့ဒီစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ကြားတော့တိုက်ခိုက်တာရှိတယ်တိုက်ပွဲကတော့တိတ်မကြဘူးခဏလေးပါပဲဒါပေမဲ့လို့တိုက်ပွဲပြီးတော့ပြီးတော့နောက်ပိုင်းမှာဒီလေကားဆောင်တန်းနဲ့ဗမာစစ်တပ်ကူပေါင်းတဲ့တပ်ဖွဲ့တွေကအောင်ပလောက်ရွာသား9ဦးနောက်ပြီးရရှင်ဒီဆင်ဘိတ်ရွာသား3ဦးကိုဖမ်းပြီးတော့မှယူသွားတာရှိတယ်
ဒီမနက်မှာဖမ်းဆီးခေါ်ဆောင်ခံရတဲ့ရွာသားတွေရဲ့အခြေအနေဘယ်လိုဖြစ်နေလဲဆိုတာမသိရသေးတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြပြီးအပြစ်မရှိတဲ့ပြည်သူတွေကိုတိုက်ပွဲဖြစ်ရာနေရာခေါ်ဆောင်သွားတာဟာဂျနီဗာကွန်ဗင်းရှင်းကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ဒါဟာစစ်ရာဇဝတ်မှုလည်းမြောက်တယ်လို့ခိုင်တုခကပြောပါတယ်တပ်မတော်သတင်းထုတ်ပြန်ချက်တွေအရအခုနှစ်နှစ်စာပိုင်းကနေမေလအထိအေအေအဖွဲ့ကမိုင်းထောင်ခဲ့တာ16ကြိမ်အထိရှိနေပြီးမိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကဖော်ထုတ်ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်
စုစုသတင်းပေးပို့တာဖြစ်ပါတယ်။ VOA American တန်ကနေနိုဝင်ဘာ7ရက်အင်္ဂါညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုနောက်ထပ်မြန်မာသတင်းတစ်ပုဒ်စီဆက်ချင်ပါတယ်။အများပြည်သူနဲ့ထိတွေ့ဆက်ဆံမှုများတဲ့အစိုးရဌာန29ခုကျော်မှာအဂတိလိုက်ဆောင်မှုတားဆီးကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့လှုပ်ဆောင်နေပေမဲ့ထိထိရောက်ရောက်အရေးယူမှုတွေလိုအပ်နေဆဲဖြစ်တယ်လို့လေးလာသူတွေကပြောပါတယ်။ဒီလိုမျိုးဒီအဂတိလိုက်ဆောင်မှုတိုက်ဖျက်ရေးနဲ့ပတ်သက်တဲ့သတင်းကိုဆက်ပြီးတော့ကြေညာပေးသွားဖို့ရှိပါတယ်။အခုတော့ကျမတို့ဒီကျမတို့ VOA ကအစီအစဉ်လေးတစ်ခုနားဆင်ပါအောင်ရှင်။
ရရှိမြန်ပြလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူလူကြိုက်တဲ့ NLD ပါတီလင်းနှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်။အခုအင်္ဂါနေ့ညဒရက်လီလိုက်အစည်းအဝေးမှာတော့ယူကောက်ပွဲအကျိုးကာလနဲ့အာနာယ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါ။ပါဝင်ဆွေးနွေးမြင်းများလူတွေသတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒရက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမဲ့တော်ရရှိမှုကိုကျူးဇူးပါတယ်ခင
်ဗျာ။ဒါရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ရှင်။အခုတော့အရင်ကုနာကပြောသွားတဲ့အဂတိလိုက်ဆောင်မှုတိုက်ဖြစ်ရေးအခြေအနေတင်းကိုပြောပြပေးပါမယ်။အများပြည်သူနဲ့ထိတွေ့ဆက်ဆံမှုများတဲ့အစိုးရဌာန29ခုကျော်မှာအဂတိလိုက်ဆောင်မှုတားဆီးကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့လှုပ်ဆောင်နေပေမဲ့ထိထိရောက်ရောက်အရေးယူမှုတွေလိုအပ်နေဆဲဖြစ်တယ်လို့လေလာသူတွေကပြောပါတယ်။ဒါကြောင့်မလို့လေအဂတိလိုက်ဆောင်မှုတိုက်ဖျက်ရေးကိုဦးစားပေးပြီးတော့လုပ်မယ်ဆိုတော့ NLD အစိုးရလက်ထက်မှာအဂတိလိုက်ဆောင်မှုတွေဟာအရင်တိုင်းဆိုးရွားနေစေဖြစ်တယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မေးမြန်းထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့အဂတိလိုက်ဆောင်မှုအခြေအနေဟာနိုင်ငံပေါင်း180မှာအဆင့်132ရှိနေပြီးဒါဟာအရင်ကစစ်တမ်းထက်နှစ်ဆင့်နှိမ့်ကျသွားတာဖြစ်ကြောင်းတကမ္ဘာလုံးကအဂတိလိုက်ဆောင်မှုတိုက်ဖျက်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International အဖွဲ့ကဒီနှစ်ဆန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့အာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကိုဦးစားပေးဆောင်ရွက်မယ်လို့သမ္မတဦးဝင်းမြင့်ကသူ့နိုင်ငံတော်တာဝန်ဆောက်ယူကတဲ့ကပြောခဲ့တာပါ။ပြောခဲ့တဲ့အတိုင်းလဲအာဂတိလိုက်ဆောင်မှုတွေကိုဖော်ထုတ်ရေးယူတာတွေရှိခဲ့ပေမဲ့အာဂတိလိုက်ဆောင်မှုတွေကတော့တိတိတတ်တာကြမသွားဘူးလို့လေးလာသူတွေကသုံးသပ်ပါတယ်။အနေဒီအစိုးရတပ်တန်း3နှစ်ကျော်ကာလမှာအစိုးရဌာနတွေအတွင်းအာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကိုပို့ပြီးလှုပ်ဆောင်လာပေမဲ့လို့ပြဿနာရဲ့အရင်းခံအကြောင်းရင်းတွေကိုပါရှာဖွေဖြေရှင်းသွားဖို့လိုတယ်လို့တနင်္သာရီတိုင်းတရားမျှတမှုပေါင်းစပ်ညှိနှိုင်းရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
အခုလေးရကမ္ဘာရက်တက်ကြရှိတော့ကျိုးနေတဲ့ကြရှိတော့ဆိုတော့ဥမာဒီဌာနတွင်နေသွားလဲလာတဲ့ခါကျရင်ပိတ်ရင်လည်းဘာမှမလုပ်ဘူးဆိုတဲ့တချို့သောပုဂ္ဂိုလ်တွေကရှိနေတယ်ဗျာအဲ့တော့ပထမဦးဆုံးကဒီအာဂတိလိုက်ဇမ္မတိုက်ကြီးဥပဒေမှာပေးတဲ့လူကဖမ်းမယ်ဆိုတဲ့ဟာကိုပြင်မဟုတ်ဘူးဆိုရင်မပေးလို့မလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့တိတိကျကျအရေးယူဖို့ဆိုတယ်တနည်းအားဖြင့်ဒီကျွန်တော်ပြောတာကအထူးကျပြည်သူတွေနဲ့ဆက်ဆံရတဲ့အများဆုံးသောဌာနတွေမှာပြည်ပြည့်တဲမှာအပြည့်ပေးရမယ်လို့အဲဒီတော့ဇောင်းဖက်လာဖို့ရှင်ဗနည်းပက်ထရမှာပြည်သူအပြည့်လောက်ရမယ်အပြည့်လောက်ဘူးဆိုရင်အရေးယူမဲ့စိတ်ကလေးတွေကိုကျွန်တော်တို့ကလုပ်ပေးနိုင်မလားပေါ့တစ်ဖက်ကဝန်ထမ်းတွေရဲ့လောက်မလောက်ဘူးလို့အွန်နေတဲ့ဒီတော့ကြောင့်တုံ့ပြန်ရေးတဲ့ကျွန်တော်တို့တခြားသောဘာအစီအစဉ်တွေလုပ်နိုင်မလဲစဉ်းစားဖို့လည်းလိုတယ်လုပ်ပေးဖို့လည်းလိုတယ်လို့ကျွန်တော်တို့အနေနဲ့ပြောနေတယ်
အဂတိလိုက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ဟာဝန်ကြီးဌာနတွေအတွင်းကအကျင့်ပြချစားတာတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမယ့်ကော်မရှင်ရဲ့2018နှစ်ကုန်ပိုင်းကမြန်မာတိုင်းနိုင်ငံအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းအရဆိုရင်အဂတိလိုက်ဆောင်မှုအခြေအနေတွေဟာတရားဥပဒေစိုးမိုးရေးနဲ့အရေးယူရာအားနည်းရာကြောင့်အရင်အတိုင်းပဲဆိုးရွားနေစေဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်က2019ဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်Transparency International အဖွဲ့ရဲ့အကြံပြုချက်ထုတ်ပြန်ချက်တွေဟာပြန်များတွက်ချက်မှုသာဖြစ်ပြီးအာဂတိလိုက်ဆောင်မှုနဲ့ပတ်သက်လို့စ조사ဆောင်ရွက်နေကြောင်းအာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ
်TI ကနေမှထုတ်ပြန်ထားတဲ့ CPI index ကဘယ်လိုပြီးစားရည်ပါလဲဆိုတဲ့အခါကျတော့သူတို့ကတော့ဒီနိုင်ငံတကာနိုင်ငံတွေမှာပေါ့နော်ဒီ ILS ဆောင်မှုတစ်ခုရဲ့တိုင်းတာတော့မဟုတ်ပါဘူးတဲ့သူကကန်တာတွေအများကြီးကွဲပါလေတဲ့ကျွန်တော်တို့ ဒီအစိုးရရဲ့ဒါကိုအုပ်ချုပ်မှုကိစ္စအခမ်းနာပုံလင်းမြင်တာမှုကိစ္စအဲ့လိုမျိုးခန္ဓာ၁၀ခုအစိုးရဆိုလို့ရှိရင်တချို့နိုင်ငံကျတော့9ခုကိုကျွန်တော်တို့ကောက်ပြီးတော့မှဒါတွေကို average ပြန်လုပ်ပြီးတော့မှအမှတ်ပေးတာပါနော်correction တခုတည်းအတွက်တော့မဟုတ်ပါဘူးတဲ့
အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013စက်တင်ဘာ18ရက်မှာအတည်ပြုခဲ့ပြီးရာဒူတာဝန်အလွဲသုံးစားပြုပြီးလက်ပေးလက်ယူရာတွေကိုအရေးယူနိုင်ဖို့ပြဋ္ဌာန်းခဲ့ရပါ။အဲ့ဒီနောက်2019နိုဝင်ဘာ23မှာအာဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပြီး2018အတွင်းမှာပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာရေးတိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရအဖွဲ့ဝန်ကြီးချုပ်တော်ဦးအပါအဝင်ပြည်အောင်စုဝန်ကြီးအစင်တီအာဂတိလိုက်စားမှုစောချက်တွေနဲ့စုံစမ်းစစ်ဆေးရာတွေလုပ်ခဲ့နိုင်ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအောက်ခြေအစဉ်စဉ်အမြင့်တွေနေရဲ့အာဂတိလက်စားမှုတွေကိုတိုက်ဖြတ်ရေးမှာဒီထက်ပိုပြီးဥပဒေစိုးမိုးရေးအရေးယူဆောင်ရွက်မှုတွေလိုအောင်မယ်လို့လေးလာသူတွေကပြောပါတယ်
။အာဂတိလက်စားမှုတိုက်ဖြတ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုစောထက်သတင်းပေးပို့တာဖြစ်ပါရဲ့။ Tomorrow View ရဲ့မြန်မာပိုင်းကရေဒီယိုနဲ့ရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့အကြံပြုချက်တွေကိုဖိတ်ခေါ်ပါရရှင်။ View ရဲ့ email လိပ်စာ bamis@voanews.com ကိုအီးမေးရေးနိုင်တယ်လို့မျိုး VOA Bemis News ဆိုတဲ့ကျွန်တော်တို့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းအကြံပြုချက်တွေလာပြီးတော့ရေးနိုင်ပါသေး Facebook Messenger နဲ့လည်းရေးပို့ပေးနိုင်ပါသေးရှင်အခုထိုင်းနိုင်ငံဘက်ကသတင်းတပုတ်ဆက်ချင်ပါသေးထိုင်းနိုင်ငံချင်းရိုင်ခရိုင်နဲ့တက်ခရိုင်တို့မှာမူရစေးများကြီးနဲ့လက်လုံပုံတွေဖမ်းဆီးရရှိပြီးတော့တဲဆောင်လာသူတွေကမြန်မာနိုင်ငံသားတွေဖြစ်ကြတယ်လို့ထိုင်းအာဏာပိုင်တွေကပြောပါသေးဖမ်းဆီးထားသူတွေကိုစစ်ဆေးနေပြီးတော့နောက်ချိတ်ဆက်မောင်ကိုသမားတွေကိုလည်းဖော်ထုတ်ဖန်ဆီးသွားမယ်လို့သူတို့ကဆိုပါရည်ဒီအကြောင်းပြေစုံကိုတော့ထိုင်းနိုင်ငံက VOA သတင်းတောက်မအေးမှာဆက်ပြီးတော့ပြောပြပေးပါမယ်ရှင
်တစောင်းနိုင်ပွဲတော်ရက်နဲ့အချိန်ကြိုက်ပြီးထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်ကနေမူရစေးဝါးတွေတင်ဆောင်လာတဲ့ဤစုစုကားငယ်နဲ့အတူရှေ့ကနေရဲကင်းရှိမရှိရှင်းပေးတဲ့ကားပစီးကိုပါမဲ့ကြံစစ်စေးဂိတ်ကနိုဝင်ဘာလ17ရက်နေ့ညကစစ်ဆေးဖန်ဆီးခဲ့တာဖြစ်ပါတယ်ကမ်းမောင်းလာသူမူရမောင်ကိုသမားတွေဟာအသက်20ကျော်သာရှိသေးတဲ့ထိုင်းတောင်ပေါ်သားလက်မှတ်ကိုင်ဆောင်ထားတဲ့တိုင်းရင်းသားလူငယ်နှစ်ဦးနဲ့အသက်25နှစ်ရွယ်ကိုခွန်ဆိုသူမြန်မာနိုင်ငံသားတဦးဖြစ်ပါတယ်။ကားပေါ်မှာတင်လာတဲ့တယ်လီဖုန်းအမိုးကစားနဲ့အုပ်ထားတဲ့ဆာလာအိတ်40အတွင်းမှာအိုက်စ်လို့ခေါ်တဲ့မူရစေးဝါးကီလို1000ကိုဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်5ဒေသရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အမှတ်5ဒေသရဲမှူးကြီးကျာရတ်လင်းစဝံကတော့အခုလိုပြောပါတယ
်။
ချင်းမိုင်ချင်းရိုင်ဒေတာဟာမူရစေးဝါးတွေကဇက်တိုက်ဝင်လာနေတာမို့အားလုံးဖမ်းဆီးနိုင်ဖို့အတွက်တပ်ဆိုင်ရာတွေကိုညွှန်ကြားထားပါတယ်။ဖိတ်ကြစေးဝါးတွေရောင်းဝယ်မှုတွေဖြစ်နေပြီးအိုက်စ်လို့ခေါ်တဲ့မူရစေးဝါးတွေကိုတော့နိုင်ငံသားတိတင်ပို့တာတွေလုပ်လာတာတွေ့ရပါတယ်ဆိုပြီးပြောသွားခဲ့တာပါ။ဖမ်းမိတဲ့လူငယ်တွေကိုတော့ဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေပြီးငွေပေးခိုင်းစေတဲ့တခြားမူရမှောက်ကိုသမားတွေကိုလည်းဖော်ထုတ်ဖမ်းဆီးသွားမှာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေတာကိုမူရစေးဝါးစစ်ဆင်ရေးနယ်မြေဖြစ်သတ်မှတ်ပြီးထိုင်းအစိုးရကရှင်းလင်းနေပေမဲ့နေ့စဉ်ဝင်ရောက်လာနေတဲ့မူရစေးဝါးတွေကတော့မကြာခဏဆိုသလိုဖမ်းမိနေပြီးထိုင်းစစ်တပ်နဲ့မူရမောင်ကိုသမားတွေရဲ့တိုက်ပွဲတွေဟာလည်းမကြာခဏဆိုသလိုဖြစ်ပွားနေပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့နိုဝင်ဘာလ17ရက်နေ့ကပဲမြန်မာနိုင်ငံသား2ဦးကိုလက်လုပ်ပုံးနဲ့စီးကြောက်တွေနဲ့အတူဖမ်းမိခဲ့ပါတယ်ရှင်။
မေးမှာသတင်းပေးပို့တာဖြစ်ပါတယ်။ VOA American တန်ကနေ2019 November 12ရက်အင်္ဂါညအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။နောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးမယ့်အစီအစဉ်မှာတော့ American နိုင်ငံဆိုင်ရာသတင်းဆောင်မတပုတ်နဲ့အာနာယ NLD ပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းတွေအကြောင်းသုံးသပ်ပြီးတော့ဆွေးနွေးမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်တော်တို့အစီအစဉ်တွေကိုတော့နောက်ထပ်လိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညာနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လည်းည10နာရီကနေ17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးနေပါရရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American တန်ကနေ current 2019 November 12ရက်အင်္ဂါညပိုင်းအစီအစဉ်တွေကိုည10နာရီထိ line to meter 1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဆက်ပြီးတော့တင်ဆက်ပေးမယ့်အစီအစဉ်မှာဆိုရင်တော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်မှာဒီပုတ်နဲ့အာနာယ NLD ပါတီရဲ့ရွေးကောက်ပွဲအချို့ခြေလှမ်းတွေအကြောင်းသုံးသပ်ဆွေးနွေးမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့အရင် American နိုင်ငံရေးအကြောင်းဒီကောင်းစရာဖြစ်တဲ့သတင်းဆောင်မတစ်ပုတ်တင်ဆက်ပေးချင်ပါတယ်။သမ္မတ Donald Trump ကိုအရေးယူနိုင်ရေးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစစ်ဆေးမဲ့လူများရှေ့မှောက်ကြားနာပွဲတွေဒီသတင်းပတ်မှာစတင်ပါမယ်။သမ္မတ Donald Trump အနေနဲ့နိုင်ငံရေးပြိုင်ဘက်ကိုထိုးနှက်ဖို့အတွက်စုံစမ်းစစ်ဆေးရေးယူကရိန်းကိုအတင်းကျပ်ဖိအားပေးတဲ့အနေနဲ့စီးရဲကူညီရေးဆိုင်ငံ့ခဲ့တယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်။ Republican တွေဘက်ကတော့ Tamara Trump ကိုအရေးယူစရာဘာအကြောင်းမှမရှိဘူးလို့ကုကံနေပါတယ်။ကိုသိန်းထိုင်ဦးဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ Tamara Donald Trump ကိုအရေးယူနိုင်ရေး All the Tolerance Committee ကစစ်ဆေးမဲ့လူအများရှိမှောက်ကြားနာပွဲတွေဒီသတင်းပတ်မှာစတင်ပါလိမ့်မယ်။တပ္ပရဒေါ်နယ်ထရန့်အနေနဲ့နိုင်ငံရေးပြိုင်ဘက်ကိုထိုးနှက်ဖို့စုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုတင်းအကျပ်ပြားပေးတဲ့အနေနဲ့စစ်ရေးကူညီတွေကိုဆိုင်းငံ့ခဲ့တဲ့ဆိုပြီးဒီမိုကရက်ဘက်ကပြောပါတယ်။ Republican တွေဘက်ကတော့တပ္ပရထရန့်ကိုအရေးယူစရာဘာအကြောင်းမှမရှိဘူးလို့ခုခံခြေပနေပါတယ်။တပ္ပရကိုစုံစမ်းရေးကြားနာပွဲတွေကတကားပိတ်စစ်ဆေးနေတာတွေကနေဒီသတင်းပတ်ဗုဒ္ဓဦးနေမှာအများရှိမှောက်လူသိရှင်ကြားပထမဆုံးစတင်ကြားနာပါတော့မယ်။သမ္မတဒေါ်နယ်ထရန့်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် I don't care public they should be public there's never been a president who's been so transparent
လူသိရှင်များကြားနာတာကိုကျွန်တော်ဂရုမစိုက်ပါဘူးဒါကအများပြည်သူရှေ့မှာကြားနာတင်ပါတယ်ကျွန်တော်လောက်ယာယာကိုပွင့်လင်းမြင်တောင်လုပ်ခဲ့တဲ့သမ္မတမရှိပါဘူးဒါအောင်လန်းနီးနဲ့နိုင်ငံရေးအရာအမြင့်ဆုံးထိုးနှက်မှုပါတိုင်းပြည်အတွက်တိတ်ကိုစိုးဝါပါတယ်တမိုင်းမှာဒီလိုမျိုးဘဲသမ္မတကိုမှမလုပ်တင်ပါဘူးဒါကအောင်လန်းနီးပါနောက်ထပ်ဘဲသမ္မတတခြားတယောက်ကိုမှမဖြစ်စေတင်ပါဘူးကျေးဇူးတင်ပါတယ်
ဒီမိုကရက်တွေဟာသမ္မတကိုရည်ရွယ်ရေးရှုဝဲကြားနာပွဲတွေကျင်းပနေတယ်လို့ Republican ဘက်ကဆွဆွဲပြီးတဲ့နောက်အခုလိုကြားနာပွဲတွေကိုလူသိရှင်ကြားကျင်းပဖို့ဖြစ်လာတာပါ Kansas ပြည်နယ် Republican အောက်လွှတ်တော်အမတ် Roger Marshall ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် We're sick and tired of all this. Now we're just in there yelling and screaming at each other. If this was out open and transparent
ကျွန်တော်တို့ကစိတ်ပြတ်မိတယ်လို့ပြန်မှန်းငြင်းငွေ့နေပါပြီအခုတယောက်နဲ့တယောက်အပြန်အလှန်အော်ဟစ်နေုံတတ်တတ်ဖြစ်နေပါတယ်ပွင့်ပွင့်လင်းလင်းထင်သာမြင်သာရှိရှိလုပ်မယ်ဆိုရင်အမေရိကန်ပြည်သူတွေကဘာတွေဖြစ်နေသလဲအတိအကျတွေ့နိုင်ပါတယ်ဒါကိုကျွန်တော်တို့လိုချင်တာပါထင်သာမြင်သာရှိရှိမဖုံးကွယ်ဖို့ဒါကြောင့်ကျွန်တော်တို့တောင်းဆိုတာပ
ါယူကရိန်းသမ္မတကိုဖုံးပြောပြီးဖိအားပေးခဲ့တဲ့သမ္မတရဲ့လှုပ်ရက်ဟာမသင့်တော်တဲ့လှုပ်ရက်လို့မြင်တဲ့ Republican အမတ်တွေလည်းရှိပါတယ်သူတို့ကတောင်းသမ္မတဘက်ကခုခံပြောဆိုနေတာပါ Texas ပြည်နယ် Republican အောက်လွှတ်တော်အမတ် Mac Thornberry ကABC ရုပ်သံကိုအခုလိုပြောပါတယ
် It is inappropriate for a president to ask a
foreign leader to investigate ပြည်ပနိုင်ငံကခေါင်းဆောင်တယောက်ကိုတောင်းဆိုရဲဆိုတာသမ္မတအနေနဲ့မလုပ်တင်တဲ့လို့ရပါမလုပ်တင်ဘူးလို့ကျွန်တော်ယုံပါတယ်ဒါပေမဲ့အရေးယူဖို့အထီးလည်းမဖြစ်တင်ဘူးလို့ကျွန်တော်ယုံပါတယ
်ဒီမိုကရက်ဘက်ကတော့ဒီလိုပြောတာကိုသဘောမတူပါဘူးကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်Jackie Spear ကအခုလိုပြန်ပြောပါတယ
် The president broke the law. He went on a telephone call with the president of Ukraine and
then proceeded ဥပဒေကိုချိုးဖောက်ခဲ့ပါတယ်။ယူကရိန်းသမ္မတကိုဖုန်းဆက်ပြီးတော့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ကိုဆက်ပြီးစုံစမ်းစစ်ဆေးရေးအတွက်တောင်းဆိုခဲ့တာပါ။ဒါကတိတ်ကိုခိုင်မာတဲ့အလွဲသုံးစားလုပ်မှုကြီးပါပဲ
။ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗော်လဒီမာဇယ်လင်စကီနဲ့တယ်လီဖုန်းဆက်ခဲ့တဲ့အချိန်လာမယ့်2020သမ္မတရွေးကောက်ပွဲမှာအဓိကစိန်ခေါ်သူဖြစ်လာမယ့်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဂျိုးဘိုင်ဒန်ရဲ့သားယူကရိန်းတဘာဝတံခွေကုမ္ပဏီတွေလှုပ်လှုပ်နေတဲ့ဟန်တာဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုတောင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာယူကရိန်းဘက်ကဂျာဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ယူဆတွေကိုပြန်လည်ခြေပဖို့လှုံ့ဆော်လာလည်းဖြစ်ပါတယ်။အဲ့ဒီအချိန်အမေရိကန်ကယူကရိန်းကိုပေးမဲ့စီးရေးကူညီဒေါ်လာ390သန်းကိုတပ္ပရထရန့်ကဆိုင်းငံ့ခဲ့တာကြောင့် အခုလိုသမ္မတကိုရေးယူရေးစုံစမ်းစစ်ဆေးမှုတွေပေါ်လာတာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ကိုပြောပြသွားတာပါ။အခုတော့ကျမတို့အင်္ဂါညတိုင်းတင်ဆက်ပေးနေကြအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပေးကြပါမယ်။ရွေးကောက်ပွဲအကြိုကာလအာဏာရ NLD ပါတီရဲ့ခြေလှမ်းတွေကြောင့်ဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါရဲ့။ကိုသားညုံကထုတ်လုပ်သူမက်ခင်ဖြူတွေနဲ့စီစဉ်တင်ဆက်ပေးသွားပါမယ်ရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်းလီလိုက်စီစဉ်ကနေတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲအကြိုကာလနဲ့အာဏာရပါတီရဲ့ခြေလှမ်းပါလာမယ့်ဒီ2020ခုနှစ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာအရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့ပြောနိုင်ပါတယ်မြန်မာလူမျိုးအများစုထောက်ခံမှုနဲ့အာဏာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူလူကလည်းအကဲဖြတ်ခွေတစုံတရာရခဲ့ပါပြီလာမယ့်2020ရွေးကောက်ပွဲတက်တမ်းမှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်းပြိုကမ်းပြိုအနိုင်ရနိုင်ပါမလားဒါပေမဲ့လည်းအကဲဆတ်မှုတွေရင်ဆိုင်နေရပါတယ်ဒီတော့အာဏာပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းနေနဲ့ပတ်သက်ပြီးတော့အများဆောင်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်ပထမတူကတော့မြန်မာနိုင်ငံရေးလီလာတုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ခင်ဗျာနောက်တူကတော့မြန်မာနိုင်ငံရေးအကဲဖြတ်သူဒေါက်တာတင့်ဆွေဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရံမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ခင်ဒီမတိုင်ခင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်သာစင်နာတွေလုပ်တယ်တချို့နိုင်ငံရဲ့ပါတီကကန့်ကွက်တာတွေလည်းကြုံရပါတယ်ခင်ဗျာအဲ့ဒါက NLD ပါတီရဲ့ခြေလှမ်းတရက်လို့ပြောနိုင်ပါလားအရင်ဆုံးအဲ့ကိစ္စလေးမေးချင်ပါတယ
်ကျွန်တော်မြင်ကတော့ရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှတတာနဲ့ဒီရွေးကောက်ပွဲကိုကျင်းပနိုင်ဖို့အာမခံရပါလိမ့်မယ်အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွေးကောက်ပွဲအပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုနဲ့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုတို့ရရှိနိုင်လိမ့်မယ်လို့မြင်ပါတယ်ဆိုလိုချင်တဲ့သဘောကတော့ဒါမဲ့2020ရွေးကောက်ပွဲမှာမဲပေးသူရာဂိုင်းလုံးကျဆင်းမယ်ဆိုရင်အဲ့ဒီအကျိုးတက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပုံမှာပါတက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ပြည်အောင်သူရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအချက်ကိုအလေးနဲ့ထားပြီးတော့နော်ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်မဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးမဲ့လူငယ်မဲဆန္ဒရှင်၅ဆန်းကရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်အဲဒါမျိုးတွေကိုတော့ကော်မရှင်အနေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့လိုအပ်မယ်လို့မြင်ပါတယ်ဗ
ျဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ယက်တီမှုနဲ့ပတ်သက်လို့ကိုရံမျိုးသိန်းရဲ့တုံ့တက်ချက်သိကြပါလေဘာဖြစ်လို့ဆိုတော့တလောကယူကောက်ဘွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးဖြစ်ဒီ NLD ပါတီကလည်းလာမယ့်ယူကောက်ဘွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပါပါပြင်ဆင်ချက်မှာပါလာပါတယ်ဒီကချင်ပါတီကကန့်ကွက်တာလည်းကြုံရပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့အခုအနေထားတီးခြားလွတ်လပ်မှုရှိမရှိကိုရံမျိုးသိန်းရဲ့တုံ့တက်ချက်ဘယ်လိုများရှိပါလဲ
အဲကျွန်တော်မြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တလောအဆောင်ရွက်ချက်တွေဟာတော့ဟိုမေကွန်ထုတ်စီယာဖြစ်တဲ့ပေါ်လေအဆောင်ရွက်ချက်အချို့လည်းပဲတွေ့ရပါလေအဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်အပြင်ဆင်တာတွေပြောင်းလဲတာတွေလုပ်တဲ့အခါမှာနော်သက်ဆိုင်ရာနိုင်ငံရေးပါတီတွေနော်တိုင်းရင်းသားပါတီတွေနဲ့နော်မြန်မာနိုင်ငံရှင်းပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားတွေနော်တုံ့တက်ချက်တွေအဲ့ဒါတွေကိုရှားယူနိုင်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အဲနိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ပရဲ့နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဒါနဲ့လက်ရှိတော့ပြည်သူ့မှာနိုင်ငံရေးပါတီတွေကြားမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာတော့တကယ်ရောလွတ်လပ်ပြီးတရားမျှတရေးကောက်ပွဲတစ်ခုကိုကမကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့အဲပြည်သူ့မှာစိုးရိမ်ပူပန်မှုတွေရှိနေတာကတော့အဲအခင်ရှားတွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ရဲ့ခန့်ကဏ္ဍပေါ့လက်ရှိအာဏာရ NLD ပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းဘယ်လိုများမြင်မိပါလဲခုနေထားမှာ
အဲကျွန်တော်မြင်တာတော့လက်ရှိအာဏာရဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌအဲပြောတဲ့ဒီစကားတွေအများကြည့်မယ်ဆိုရင်တော့လက်ရှိပါတီအနေနဲ့2015တုန်းကတော့မှားခဲ့တဲ့အမှားမျိုးဖတ်ပြီးမမှားဖို့အတွက်ကိုအတူတူပြင်ဆင်မှုတွေလုံးလာမယ့်အခြေအနေမျိုးတော့တွေ့နေရပါတယ်အထူးသဖြင့်တော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာ မိုးချချွေကူသဘောမျိုးတွေမဟုတ်ဘဲနဲ့အောက်ခြေပြည်သူလူထုနောက်ဂျမီရဖနောက်အောက်ခြေပါတီဝင်ထုကနေနောက်ထောက်ခံပြီးတော့တကယ်လည်းပဲအရေးချင်းပြေဝတဲ့ကိုယ်စလဲလောင်းတွေကိုဘူဝါဒတွေစီးနင်းစည်းကမ်းတွေနဲ့အညီရွေးချယ်တင်မြှောက်နိုင်ဖို့စူးစမ်းလာနိုင်တဲ့အနေအထားတွေတော့တွေ့နေရပါတယ်အဲ့ဒီလိုစူးစမ်းလာနိုင်မယ်ဆိုရင်ကိုယ်စလဲလောင်းတွေအပေါ်မှာမင်းဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုပိုများလာမယ်ဆိုရင်ဘဲပေးသူရာဂိုင်တို့လည်းပုံပြီးတက်လာနိုင်ပါတယ်။နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲလားစွာအထောက်အကူပြုနိုင်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဟုတ်ကဲ့။အရင်ရွေးကောက်ပွဲ2015ရွေးကောက်ပွဲတုန်းကဒီဒေါန်ဆန်းစုကြည်ကတစုံတရာလူလူကြားထဲမှာလူကြိုက်များပါတယ်။သူကိုယ်တိုင်နေရာတော်များများဆင်းပြီးတော့မဲဆွဲစည်းရုံးနာတွေလုပ်ပြီးတော့မဲကိုယူနိုင်ခဲ့တယ်ပေါ့နော်။ဒီတစ်ခေါက်မှာဒီလိုလုံနိုင်ချေရှိပါမလား
။ကျွန်တော်အမြင်ကတော့ဖြစ်နိုင်ရှိတာက2020ရေးမှာနော်ဒီနိုင်ငံတော်တိုင်းနယ်ပုဂ္ဂိုလ်ဒေါက်တာစုကြည်အနေနဲ့အစိုးရတာဝန်တွေကနေနော်အနားယူခဲ့မယ်ဆိုရင်နော်ဒီပါတီစည်းရုံးရေးလုပ်ငန်းတွေကိုအခြေခြေပြတ်ပြတ်လုပ်နိုင်မယ့်အနေအထားမျိုးတော့ရှိပါတယ်အထူးသဖြင့်တော့ကျွန်တော်အမြင်ကတော့တိုင်းဒေသကြီးခုနှစ်ခုမှာနော်ပို့ပြီးတော့အလေးပေးအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးမှုကိုလုပ်မယ်လို့ကျွန်တော်ထင်ပါတယ်နော်တိုင်းဒေသဒေသတွေမှာတော့အထူးသဖြင့်ပေါ့လေဥပမာကျွန်တော်တို့ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒီတိုင်းဒေသပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015တုန်းကနိုင်ခဲ့တဲ့အခြေအတွက်ကိုပြန်ရဖို့တော့မနေ့စူးစမ်းရမယ့်အနေအထားမျိုးရှိပါတယ်အဲ့တော့အထူးသဖြင့်တော့လာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်မဲဆွယ်စည်းရုံးတာမျိုးဖြစ်လာနိုင်ပါတယ်နောက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်နောက်ပြီးတော့ကျွန်တော်အမြင်အချင်းဒီတော့ဆက်သွေးကြီးဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာဒီစိတ်တိုင်းမကျတာဒီပညာတတ်တွေရှားမအောင်အလေနဲ့လွားတွေရှားမအောင်တော်တော်ချေချေပြန့်ဖြစ်နေတော့လဲပဲလက်ရှိအခြေအနေမှာတော့ရင်းချက်အစီအရာမရှိတဲ့အခြေအနေတစ်ခုကိုတော့ဒီမဲဆန္ဒရှင်မြန်မာပြည်သူလူထုအများစုကြီးကရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့အပြုပြင်ပြောင်းလဲမှုတွေအခုစလေလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်မင်းဆက်စည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်လှုပ်လာနိုင်မယ်ဆိုရင်တော့ဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့တောင်ပြိုကမ်းပြိုအနိုင်ရဖို့အလားအလာရှိလိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းလီလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျကျွန်တော်ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ကြပါလိမ့်မယ်ဆရာဒေါက်တာတင့်ဆွေခင်ဗျခုနကဆွေးနွေးသွားတဲ့ကိစ္စအခုဒီအမျိုးသားဒီမိုစီဖွဲ့ချုပ်အဓိက NLD ပေါ့နော်အာနာယ NLD ပါတီရဲ့ယူကော့ပွဲနဲ့ပတ်သက်လို့ခြေလှမ်းနေတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ကိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျဟုတ
်ကဲ့ပထမဆုံးအချက်ကယူကော့ပွဲကော်မရှင်ဟာအရင်ကယူကော့ပွဲကော်မရှင်နဲ့မတူတဲ့ယူကော့ပွဲကော်မရှင်ဖြစ်ပါတယ်ဒီယူကော့ပွဲကော်မရှင်ကနေပြီးတော့ပြည်ပြင်ကြောင်းလဲမှုဒီနောက်ကအတိတ်လုံးတာတွေကိုကြည့်လို့ရှိတယ်ဒီလိုရတဲ့ဟာယူကော့ပွဲကော်မရှင်တင်ရအနေနဲ့အရင်ကမာယွန်းရတာချုပ်ဆော့ခဲ့တာတွေကိုပြင်နေတဲ့ပြင်ဆင်မှုတွေကိုစူးစမ်းဖို့လို့ပဲကျွန်တော်ကမြင်တယ် MLD ပါတီလာမဲ့ယူကော့ပွဲအနေနဲ့ရည်အတွက်မဟာပြည်ဝတီရအနေနဲ့လုပ်တယ်လို့ကျွန်တော်ကမှတ်မြင်ပါဘူးခင်ဗျာဒါပမာချက်ပါခင်ဗျာနောက်ယူကော့ပွဲကော်မရှင်အတားထားပြီးတော့ MLD က2020ယူကော့ပွဲအတွက်ပြင်ဆင်မှုတွေကတော့2012တုန်းကအာနေဂျက်တီကို NLD ပါတီကို၌ကတိတဲ့တွေဒါလည်းကိုပြည်ပြင်ကြောင်းလေးကိုကျူပါနေတာ။အဲ့တော့တော်တော်များများလည်းအပြည့်ပြင်ကြောင်းလေးကြီးဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်။ခမကိုရမျိုးတို့ဆွေးနွေးကြလို့ပေါ့နော်။အဲတချို့ကိုလည်းလောင်းရင်းချက်မှုပြီးစားတယ်ကိုလည်းပုံပြီးဒါတော့ပုံပြီးတန့်စင်ကောင်းမွန်အောင်ကျူလာမယ်လို့ကိုကျွန်တော်မြင်ပါတယ်။တော်တော်လည်းဒီတိုင်လူကြီးလုပ်တဲ့လူမှာရန်ုံကြီးဆိုတာတော့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကြိုးစားမှုတွေလည်းလုပ်ပြီးတော့ပိုကောင်းအောင်လုပ်နေတယ်။အမ်တက်ပြတဲ့ချက်ကအဲဒီရတော့ဘုန်းကြီးကလေးကရုပ်ောက်ပွဲတွေဝင်မဲ့ခုချင်းချင်းရှိဘူးနော်ဝင်မဲ့တရှိရဲ့ရုပ်ောက်ပွဲတွေနီးလို့ဒါမဲပေးမဲ့လူကြီးကြိုက်အောင်အလားခရရဲ့နော်ဘောပါတယ်လူကြီးကြိုက်အောင်ပေါ်ပူလာပေါ်လစ်ဒီဘယ်တော့မှမလုပ်ခဲ့တဲ့ပါတီဖြစ်ပါလေ။ဒါပြည်ပြည်ငင်ငင်နဲ့ဖြစ်တဲ့ဖြစ်တဲ့တာတွေကိုအမေရရီတို့ကြိုးစားရတယ်လူတူအဖြစ်ဒီအာရီယူနဲ့စတဲ့ကောနော်ဒီလိုလုပ်တယ်အဲ့တော့ခုလည်းပဲအနေဒီကဒီလိုတီတီငင်းငင်းနဲ့လူကြီးတစ်ပေါင်းဆန်တာမေရရီကိုကြိုးစားလိုက်တယ်ဟာတချို့ပေါ်ပေါ် ောက်ပြီးလာနေတယ်လို့အနေနဲ့လုံးလိုက်တယ်လုံးကြည့်တယ်လေကျွန်တော်မမြင်ပါဘူး
။ဟုတ်ကဲ့အဲ့မှာကျွန်တော်နည်းနည်းလေးပြန်မေးချင်တာကပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့က NLD ပါတီရဲ့စီယုံရေးမှာဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဒါကိုသတိကအလုပ်မယ်ဆိုတဲ့သူတို့ရဲ့စီယုံရေးကိစ္စတွေရှိပါတယ်ခင်ဗျာ။ဒါပေမဲ့ဒီကိစ္စကဖွဲ့စည်းပုံပြင်ရေးကလည်းဒီနှစ်တည်းမှာလည်းအခုနောက်ဆုံးအချိန်ထိမဖြစ်သေးဘူးပေါ့နော်။ဥပဒေစိုးမိုးရေးဆိုလည်းအပိုင်းအကန့်ကဏ္ဍတစုံတရာမှာပြဿနာရှိတော့ဒီရွေးကောက်ပွဲကြွေးကြော်တန်းနေနဲ့ပတ်သက်လို့ NLD ကပြောင်းလဲလာနိုင်လားဘယ်လိုယူဆပါလဲ။
ကျွန်တော်မြင်တော့ဖွဲ့စည်းပုံပြင်ဆင်ရေးကတော့ဆက်ရှိနေလိမ့်မယ်ခင်ဗျာ။ဒီဥပဒေစိုးမိုးရေးကလည်းဆက်ရှိနေလိမ့်မယ်။ဒါအတိုင်းကြီးဖွဲ့တဲ့လိုအပ်ချက်ကြီးတွေဖြစ်တာပေါ့။နောက်ဘယ်လိုဖွဲ့စည်းပုံပြင်ဆင်မလုံးနိုင်ဘူးလို့ကျွန်တော်တို့ကောက်ချက်ချလို့မရဘူး။လုံးနိုင်သလောက်လုံးနေတယ်အဆောင်ကုန်လုံးနေတယ်ကျွန်တော်ကမြင်တယ်။ရတာမရတာအောင်မြင်တာမမြင်တာနဲ့အဲ့ဒီဒီနေ့အတွက်ပြီးတယ်မပြီးဘူးဆိုတော့တပိုင်းပေါ့နော်။အဲ့ဒါအဲ့ဒီကျူလာခဲ့တယ်အတင့်တင့်အဲချီလန်းနေအောင်မြင်လာတယ်နောက်ဆက်လို့ရလေဦးမယ်အဲ့တော့မလုံးနိုင်တော့ဘူးဆိုတော့2015အတွက်ရောပါရောအဲ့ဒါကြီးကဒီပိုဇီဝန်ပြင်ဆင်ရောချပြမှာမဟုတ်ခဲ့နဲ့ဆက်ပြီးတော့ဟိုလုံးလိမ့်မယ်ကျွန်တော်မြင်ပါတယ်ဗျာဒီတရားဥပဒေစိုးမိုးရတဲ့ပြည်နိုင်ငံဒါမှဟိုခက်ခဲပြည်ပံပြမှာဆိုးတဲ့အနေထားတရားကိုအပနိုင်ငံကကျူနေရတယ်ဥပိ္ပာမှာပါတီတခုတည်းအလို့ရဆက်ဆိုင်မင်းနဲ့ဟိုတက်ဆိုင်နဲ့အဲ့ဒီတော့ဒီတရားဥပဒေစိုးမိုးရေးအင်တာဗျူးလုံးပေါ့နော်အဲဒါမှဆိုရတဲ့အဲ့ဒါကြိုတာကိုဆက်ဘာပဲဖြစ်ဖြစ်ဆက်တော့ခိုင်းဆွဲလိမ့်မယ်ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအာဒေါက်တာရေမျိုးသိန်းဒေါက်တာတင့်ဆွေလီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာဒေါက်တာတင့်ဆွေရဲ့ဖုန်းကကျွန်တော်နည်းနည်းလေးအတန်ပြဿနာရှိနေပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့သူတဦးရှိပါတယ်ဦးလှမောင်တို့တုတ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာခေါ်ပြီးတော့ကျေးဇူးပါပဲကျွန်တော်ကတော့ပြောင်းလဲတယ်ဆိုတော့ပဲပုံမှန်လင်းလင်းတစ်ခုပြောချင်ပါတယ်ဘာလို့လဲဆိုတော့မပြောင်းလဲဘူးဆိုတော့ဟိုပြောနေကြတယ်လေလူတွေကလည်းဟိုအဲ့တော့ဟိုကျွန်တော်တို့ဟို88နောက်ပိုင်းမှာဆိုပါတော့ဗျာ88နောက်ပိုင်းစပြီးလူတစုကောင်းစားရေးလူကောင်းစားရေးဆိုပြီးတော့လုပ်ခဲ့ကြတာအခုမျက်မြင်မှာတစ်ချက်တည်းနဲ့ချက်တည်းနဲ့ပြောတာမဟုတ်ပါဘူးလူတစုကောင်းစားရေးကနေပြီးတော့ကျွန်တော်တို့လူနှစ်စုကောင်းစားရေးကိုမြင်နေရပါပြီနောက်ပြီးတော့မှတဖြည်းဖြည်းနဲ့တိုးတက်သွားမှာပါဒါတစ်ချက်ပါနောက် NLD ဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့ NLD ကိုပြီးခဲ့တဲ့ခါလည်းကျွန်တော်ပြောဘူးပါတယ် NLD ဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာက NLD ပဲရှိလို့ပါတခြားအစိုးရဖွဲ့နိုင်မဲ့ဒီမိုကရေစီပါတီရှိရင်ကျွန်တော်တို့ကအဲ့ဒီပါတီကိုကျွန်တော်တို့ရွေးချယ်မိကောင်ရွေးချယ်မှာပါဘာလို့လဲဆိုတော့ဟိုအသင့်အစင်သင့်25ရာခိုင်နှုန်းရောက်နေတဲ့တန်ခိုင်ရင်းနဲ့မဟာမိတ်ဒီကရောက်နေပြီးသားဖြစ်တဲ့ကြောင့်တန်ခိုင်ရင်းပါတီကိုကျွန်တော်တို့ကအစိုးရပေးဖွဲ့ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ energy ကိုမဲပေးရခြင်းဖြစ်ပါတယ်။ဒါကြောင့်မို့ energy အစိုးရဖွင့်နိုင်ဖို့အတွက်ကတော့ energy ပေါ်မှာပဲမူတည်ပါတယ်။ကျွန်တော်တို့ Yugao Commission ကျွန်တော်တို့ဘာမှမပြောလို့ပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ Yugao Commission နဲ့တာမဲ့ Yugao Commission လို့မြင်ပါတယ်။နောက်ဆုံးနေနဲ့ပြောချင်တာကတော့ကျွန်တော်တို့ energy အစိုးရတခုတည်းလောက်တဲ့အစိုးရကိုမဲပေးမလား။ဒါမှမဟုတ်ကြန့်ခိုင်ရင်းနဲ့တိုင်းသားတွေပူးပေါင်းမညုံပေါင်းအစိုးရကိုမဲပေးမလားပဲ။စင်သားမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တည်းလီလိုက်စီစဉ်အတွက်လူတယောက်စာရေးထားတဲ့ဥစိတ်မောင်မိထီလာပါသူစာလေးကျွန်တော်ဖတ်ပြပါမယ် NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ပေမဲ့လေအတားအဆီးတွေရှိနေပါတယ်ဒါတွေကိုလည်းသူကရှောင်တင်းနေရပါတယ်တဲ့ကြော်လွားနေရတယ်အားနေချက်တွေကိုလည်းဖြည့်ဆည်းနေရတယ်အဖြစ်ခက်ရစေးနဲ့ညီငယ်ဆွေးနွေးပွဲတွေလုံးဝရဆိုင်သွားမသွားအောင်လို့ထိန်းပေးနေပါတယ်တဲ့အာဂတိလေစာမှုတိုက်ဖြည့်ရည်ကိုလည်းထိထိရောက်ဆောင်ရွက်ပေးနေပါတယ်တဲ့ဒါမဲ့လေပါတီသစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါလေတဲ့ဒါပေမဲ့ NLD ကအများစုနိုင်ပါပါတဲ့တိုင်းရင်းသားပါတီတွေအနိုင်ရတဲ့ဥယျာဉ်တိုးလာပါလိမ့်မယ်အခြားပါတီငယ်တွေတတိပုဂ္ဂလတွေပါတီသစ်တွေကတော့အနိုင်ရဖို့အလွန်နေပါလေတဲ့အတိုက်ခံပါတီကြီးကတော့ထင်တိုင်းမပေါက်ကြံတိုင်းမမြောက်ဖြစ်လိမ့်မယ်လို့သူယူဆပါလေတဲ့ခုနဆွေးနွေးသွားကြတဲ့လူတွေတိုင်းမှာပဲအဲနောက်တဦးကတော့ကျွန်တော်ဒီဆွေးနွေးတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ကနေပြီးတော့မှတ်ချက်ရေးတာပါသူကတော့ကိုမောင်ဝင်းမှာဘဲပါတီပဲဖြစ်ဖြစ်လက်ရှိမြန်မာပြည်သူရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုထမ်းတက်ပါဘူးတဲ့ဒါသူရဲ့အမြင်ပါဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတင့်ဆွေကိုပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျခုနကပြောသွားတဲ့အထဲမှာရင်ထင်တိုင်းတော့ဖြစ်မလာနိုင်ဘူးနောက်တချို့ NLD ပါတီပေါ်အားမရမှုတွေကြုံနေရပါတယ်ခုနကသူရရှိမောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာလူလူမျက်နှာလူလူကိုထမ်းတက်ဖို့ဆိုတဲ့အမြင်ရှိတာကြီးလည်းရှိလာပါတယ်အဲ့တော့ NLD အတွက်ဘာတွေစိန်ခေါ်ချက်ကြုံလာမလဲခင်ဗျရွေးကောက်ပွဲမှာ
ဟုတ်ကဲ့ခင်ဗျဒီလင်းနေတာနောက်ဆုံးငန်းနေတာပကလာရဲ့လောက်ဆောင်ချက်တခုကိုကြည့်ရပါလိမ့်မယ်ကြည့်ရတော့မနေ့ကြည့်သေးတယ်ဝေပန်ဒီနဲ့၆ပြည့်စင်နဲ့ကြည့်တင်နေပါမှာပါ တို့တော့ကျွန်တော်မြင်တာကဒါဝေဘာမှုနဲ့မေပေမှုကတပိုင်းပဲ။မေပေမှုကတော့ဒီတိုင်းပုံမြန်မာကြည့်လို့မဆန်းတဲ့ရှင်တွေဟာတကယ်ကိုနိုင်ငံရေးတွေကြီးကြီးပါပဲတော်တော်မြင့်ပါလေ။ဝေဘာမှုတွေအများမှုရှိတော့လေပဲ။မေပေရမယ့်ခါမှာတော့မကနဲ့ဆုံးဖြတ်ချက်ကိုချက်နိုင်ကြတဲ့တမန်ကြောင့်ကောင်းတဲ့ဟာကိုဒီမဆန်းတဲ့ရှင်တွေကဆက်ထိနေမယ်လို့ယူဆတယ်။တော့အဲ့လိုမဲဆန္ဒရှင်တွေကဟိုဒီလိုဟိုအမြင်နဲ့တင် energy ကအားမရနေပဲအတင်းတိမ်နေပဲ ਨੇ energy ကိုနဲ့ကလည်းပဲပြုဝင်တင်တာဒီကိုပြင်းပြင်းရလိမ့်မယ်ပြင်းပြင်းလည်းပြင်းပြင်းနေလို့ဟိုကျွန်တော်မြင်ပါတယ်ဒါဟာဟိုဒီလူလူရောအပါ energy party တွေရောဒါကောင်းလာရင်ဒါတိုင်းပြီးတွေ့လဲကောင်းမှာဖြစ်တယ်ကျွန်တော်တော့ပြီးလို့ပေါ့မြင်ပါတယ်ခင
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ် thread ရှိတူလီလိုက်ပေါ်မှာရှိပါတယ်ကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆိုနေမြင်မြလို့ရပါတယ်
ကဲရေသထောင်းတဲ့ငါတို့က NDA ဆောင်ပို့ကြတော့ပုဂ္ဂိုလ်မကြည့်ပါနဲ့ပါတီကိုကြည့်ပါလို့သူတို့ပြောထားတယ်အဲ့ဒီတော့ကတကယ်ဖြစ်တယ်အခုချိန်ကျတော့သူတို့ချိန်မှားဘူးလို့ဖြစ်လာမလဲဆိုရင်တော့ပါတီကိုလည်းကြည့်နောက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကြည့်လို့သူတို့ပြောလာလိမ့်မယ်လို့ကျွန်တော်မြင်တယ်ဒါကြောင့်လည်းဆိုတော့သူတို့ကုသိုလ်ကုသိုလ်လောင်းရဲ့အကြီးချင်းတူရင်ကျွန်တော်တို့ NDA ပါတီရဲ့ကုသိုလ်လောင်းလို့သူတို့မေးပြရမှာဖြစ်တယ်ဒါကြောင့်လည်းဆိုတော့ပါတီဆိုတာစိတ်အရေးကြီးတယ်တိုင်းတာဒီမှာကျွန်တော်ပြောချင်လို့ဆိုတော့တိုင်းနေတာကြီးရတော့သူတို့နိုင်မှာဆိုတော့သိချတယ်တိုင်းတိုင်းတာနေနေပြည်နေမှာလည်းပဲနိုင်နေကြနေအောင်လည်းပဲဇာခိုင်နှုံးနေနေနိုင်ပါလေဥမာပြနေဆိုရင်တော့ဇခိုင်တောင်ပိုင်းချင်လည်းပဲအထက်ကတော့နိုင်ဥမာပါကျွန်တော်ပြောချင်လို့ဆိုတာ NAD ကလည်းပဲခုရတော့ကျွန်တော်သင်ခန်းစာရနေပြီအရင်2015တော့ဗာပြည့်လို့ကုစလေလောက်အရင်ချင်းချင်းလေးဒီလိုမရနိုင်တယ်ဆိုရင်အဲ့ဒီကကျွန်တော်တို့ကြည့်ရမယ်ရှင်အချိန်ရလည်းပဲအရန်ကတတယ်ဝီမလားဆိုတဲ့ဥစ္စာနဲ့ဇကောက်ပုတ်ကုန်ချင်းပေးထားတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိမ်းရှိတဲ့ဖြစ်တော်အမဒီလို့ကိုယ်လောင်းနေရဝင်ပြီးတော့မှဝင်ပြန်တော့တာဖြစ်တယ်အခုချိန်ကျတော့သူတို့ဇကောက်ပုတ်ကုန်ချင်းလည်းပဲတရားမျှတမယ်လို့ရှင်လေးကကြည့်တယ်နောက်ကိုယ်စီလောင်းနေရွှေလေးနေရာမှာလည်းအချိန်အများကြီးရှိနေဆိုတော့သူတို့ NAD ကလည်းပဲအဖမ်းမခံနိုင်တဲ့အဲ့တော့တေးသေးချာချာလောက်လာလိမ့်မယ်ကျွန်တော်မြင်တယ်အဲ့တော့2020ကျရင်တော့ဘယ်လိုဖြစ်လာမလဲဆိုရင် NAD ကပဲအစိုးရဖွင့်နိုင်လောက်တဲ့ဟိုဥယျာဉ်နိုင်ခြင်းနိုင်လိမ့်မယ်မနိုင်ရင်တောင်မှအများစုနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျ NAD ပါတီအတွက်လာမယ့်ရွေးကောက်ပွဲကတော်တော်လေးအကြက်ရိုက်နိုင်တာတိုင်းသားဒေသတွေလူတော်များများလည်းပြောကြပါလေဒေါက်တာရေမျိုးသိန်းလည်းသဘောတူမယ်ထင်ပါတယ်ခင်ဗျလက်ရှိ NLD ပါတီရဲ့တိုင်းသားဒေသကြီးနဲ့ပတ်သက်လို့ရွေးကောက်ပွဲချင်းကပ်မှုဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိချင်ပါတယ်တကယ်တမ်းပြောတော့တချိန်တော့မဟာမိတ်ပါတီတွေရှမ်းပါတီတို့ဘာလို့မှသူတို့အနံ့ရဖို့ကိုအနံ့ရဖို့ကိုပို့ပြီးလို့ဦးစားပေးလုပ်နေတော့ဒီ policy ပဲဆက်သွားမလားဒီပေါ်မှာဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိပါတယ်သိချင်ပါတယ်အဲ
ကျွန်တော်အမြင်ကတော့တိုင်းသားဒေသတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစီအစဉ်နဲ့2015တုန်းကဘူဝါဒအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့အရှုံးနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်အရှုံးလို့ပြောတဲ့နေရာမှာနော်တိုင်းလားပါတီတွေကလည်းရှုံးနိုင်ပါတယ်နောက်ပြီးတော့လက်ရှိဟလာအတိုက်ခံပါတီကြီးကလည်းပဲအချို့နေရာတွေလက်လွတ်ဆုံးရှုံးလိုက်ရမယ်အနေအထားမျိုးရှိပါတယ်အဲ့ဒီလိုကျွန်တော်ပြောရတဲ့အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော် NLD ပါတီဟာတိုင်းလားမဟာမိတ်ပါတီတွေနဲ့ပြည်နယ်တွေမှာစီးပွားထိုးပြီးတော့ပြိုင်မယ်ဆိုရင်မဲကွဲသွားနိုင်တယ်မဲကွဲသွားလို့ရှိရင်အာလက်ရှိအတိုက်ခံပါတီအတွက်ကိုနော်အားသာချက်ဖြစ်သွားနိုင်ပါတယ်။အဲဒီလိုဖြစ်စဉ်မျိုးကို2018အဲခြားပြရွေးကောက်ပွဲမှာကျွန်တော်တို့ကချင်ပြည်နယ်မြစ်ကြီးနားအမျိုးသားလွတ်တော်မဲဆန္ဒနယ်မှာဖြစ်ခဲ့တာတွေ့ရပါတယ်။ဒါကချင်ပါတီရောအဲ NLD ပါတီရောရှုံးပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့စာရကမျိုးတွေ့ရပါတယ်။အဲဒီအခါကျတော့အဲဒီလိုအခြေအနေတွေပေါ်မှာနော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီခေါင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိကြေကြေပြန့်ပြန့်တုံးတက်ပြီးတော့တိုင်းသားဒေသတွေမှာတိုင်းသားမဟာမိတ်ပါတီတွေနဲ့ပူးပေါင်းပြီးတော့ရွေးကောက်ပွဲကိုဖြတ်ကျော်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဖြတ်ကျော်နိုင်မှသာလျှင်တိုင်းသားဒေသတွေမှာ NLD ပါတီအနေနဲ့လက်ရှိအနိုင်ရထားတဲ့အခြေအတွက်ကိုထိန်းချောင်းနိုင်မှာဖြစ်တယ်လို့မဟာမိတ်တိုင်းသားပါတီတွေပိုအနိုင်ရဖို့အတွက်ကိုလည်းပဲတွန်းအားပေးနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာတရရှိတူရေးလာတဲ့စာလေးဖတ်ချင်ပါတယ်သူကအိုဆာကာဆိုတဲ့ Facebook ကနေသူရေးလာပါ NLD ဟာဘဝင်မြင့်နေတယ်တဲ့အထူးသဖြင့်ရန်ကုန်တိုင်းမဲရဖို့အတွက်အလွန်နှဲပါတယ်တဲ့ဒါသူ့ရဲ့သုံးသက်ချက်အမြင်သူပေးပို့လာတာပါအဲ့တော့ခုနကဒေါက်တာရေမျိုးသိန်းပြောတာကတော့တိုင်းသားဒေသတွေအခြေအနေပေါ့ပြည်မအခြေအနေတွေမှာရောတော်တော်လေးအခြေအနေဘယ်လိုတာနိုင်လားပြည်ရင်းပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ရွက်ကွက်ဝဲအခြေအနေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးနဲ့အီယော်ဒီတိုင်းဒေသကြီးဟာအစိမ်ခေါ်မှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတိုင်းပတ်တိုက်ခံပါတီကြီးကိုရှော့မတွက်ဖဲနဲ့နော်တနင်္လာရီကြွာလို့ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဟုတ်ကဲ့ဒေါက်တာတစ်ဆွေကဘယ်လိုမြင်ပါလဲခင်ဗျရွက်ောက်ပွဲမှာထောက်ခံမှုအလားအလာပေါ့နော်ခုနကဒေါက်တာတစ်ဆွေကလူတို့ကတော့မဲပြီးမှာပဲတိုင်းသားဒေသကြီးနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေရဲ့အမြင်သိချင်ပါလေအ
ကျွန်တော်မြင်တာဘယ်လိုလဲတိုင်းသားဒေသကြီးဒုမတိုင်းသားကောင်းခြင်းအခုလေအောက်မှာဓမ္မကြီးမရှိသမျှတိုင်းသားအင်အားစုအလုံးကိုထည့်ပြီးတော့တည်ငြိမ်တက်တာမပေါ့လို့တော်တော်ရှာပါဒီနေ့ဒီကုတင်းစီကြီးသူကြတဲ့အားလည်းရှိပါတယ်မတော်ဆိုင်ကလည်းမတူတဲ့အခြေအနေတွေကမတော်မတဲ့အကျိုးမှဖြစ်လာတယ်။အရင်ကတော့မတင်ငင်လို့ဒီကောက်ပွဲမလုပ်ရတဲ့ဒေသဟာဒီနေ့တကယ်လို့သာဥပမာရခိုင်ဆိုတာဖြစ်လာရင်ဘယ်သူနင့်နာမလဲဆိုရင် NLD နင့်နာမယ်လို့ကျွန်တော်မထင်ဘူး။တိုင်းပါတွေကအများစုတိုင်းပါလူမျိုးစုနဲ့အားတဲ့ပါတီကိုဦးစားပေးလို့မဲပေးကြပါမယ်။ဒါလည်းသဘာဝကျတယ်အဲ့လိုဒေတာတွေမှာခိုင်မဲ့ချင်းကြီးဇာတိမှာပါဒီအချင်းကြီးပြေရုပ်ကပ်မလို့ရရင်တိုင်းသားတွေပဲနေတာမှာဖြစ်တယ်ဒီတစ်နှစ်တွင်မှာအတင်းတနဲ့ငញ្ញန်ရရတာမှာတိုင်းသားတွေပဲဟိုပူပေါင်းတော့တယ်နော
်ဟုတ်ကဲ့
နောက်အဲ့ဒီကလည်း
ကျော်စက္ကန့်စက္ကန့်လောက်ပဲရပါတော့တဲ့ချင
်းတကယ်တိုင်းသားတွေဒီတွေကိုအဲသွားပြီးတော့လို့မရရအောင်ယူမယ်ဆိုတော့ပေါ့စီနဲ့အဲ့ဒီကတော့မလုပ်ခဲ့ပါဘူးဒီကြရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရေမျိုးသိန်းဒေါက်တာတစ်ဆွေနဲ့သွားရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ကပြီးပါခင်ဗျာ
ကိုတန်းညုံကထုတ်လုပ်သူမဲ့ကွန်ပျူတာနဲ့အတူအင်္ဂါညဒိုင်းရဲ့လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American တန်ကနေနိုဝင်ဘာ12ရက်အင်္ဂါညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါ။အခုထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတစ်ဆက်တည်းည10နာရီကနေ17နာရီထိလိုင်းတို25 30နဲ့လိုင်းလက်190ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ channel အချိန်ပိုင်းတွင်မှာကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါအောင်ရှင်။
ကစားကမြောင်ဒေသမှာရှက်ရှက်ပါပါအစ္စရေးတပ်ဖွဲ့တွေကဒီကနေ့ပြစ်မှတ်ထားတိုက်ခတ်ခဲ့ရမှာအစ္စလာမစ်ဂျီဟတ်စစ်သည်ကြွအဖွဲ့ထိတ်တန်းခေါင်းဆောင်တယောက်သေဆုံးသွားပါတယ်။သေဆုံးသွားသူဘာအဘူအယ်အတာဟာအကြမ်းဖက်တိုက်ခတ်မှုတွေနဲ့မကြာခင်လတွေအတွင်းအစ္စရေးနိုင်ငံကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေမှာတာဝန်ရှိသူတူဦးဖြစ်တယ်လို့မကြာခင်တိုက်ခတ်မှုတွေထပ်လုပ်ဖို့ပြင်ဆင်နေသူတူဦးလည်းဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တာလီဘန်ရဲ့ချင်းတော်ကြားဖန်ဆီခန်ထားရတဲ့အနောက်နိုင်ငံသားနှုံးနဲ့အကျဉ်းသားချင်းအလဲအလှယ်လုပ်ဖို့အစ်စ်မြင့်တာလီဘန်အကျဉ်းသား၃ယောက်ကိုအာဖဂန်ဆူရကပြန်လွတ်ပေးမယ်ကြောင်းသမ္မတအရှရ်ကာနီကဒီနေ့ပဲကြေညာလိုက်ပါတယ်တာလီဘန်နေနဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရည်ရွယ်ပြီးအကျဉ်းသားလဲလှယ်သွားမှာဖြစ်တဲ့အကြောင်းလဲရုံးမြင့်တန်ကြားကနေနိုင်ငံကိုပြောကြားတဲ့မင်းကုန်းမှာအာဖဂန်သမ္မတကပြောဆိုလိုက်တာပါဤရန်နိုင်ငံကယူရိုနီယံသတ်ဆင်မှုတွေပြန်လည်စတင်နေတဲ့ပေါ်အလွန်မင်းဆိုးရင်တဲ့ကြောင့်ဤရန်နျူကလ িয়ার သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဂျာမနီပြည်ထောင်နဲ့ဥရောပသမဂ္ဂတို့ကပြောဆိုလိုက်ကြပါတယ်2015နိုင်ငံတကာသဘောတူညီချက်ပါဂရီကူတွေကိုဤရန်ဘက်ကချုပ်ပေါက်မှုတွေထပ်တိုးလှုံ့ဆော်လာတဲ့အပေါ်မှာစာချုပ်ဝင်နိုင်ငံတွေကစိုးရိမ်နေကြတာပ
ါကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လုံးပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမက်ကင်ပျူတွေဖြစ်ပြီးတော့အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.19 kHz 1553ည9.25 kHz 1783ည9.32 kHz 9335နဲ့9.19 190 kHz 1505တို့ကနေထုတ်လွှင့်ပေးသွားပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သရရှင်နေရှင်လန်းချမ်းမြေပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America.